Welcome to the Voice of America in Burmese.
မင်္ဂလာညချမ်းမသောရရှင်များရှင်2021ခုနှစ်ဩဂုတ်လ17ရက်ဗုဒ္ဓဘူးနေ့ညပိုင်း VOA မြန်မာပိုင်းစီစဉ်တွေကိုမြန်မာစံတော်ချိန်ည9:00ကနေ10:00ထိအမေရိကန်ပြည်တော်စုဝါရှင်တန် DC မြို့တော်ကနေထိုက်ရိုက်ထုတ်လွှင့်ပေးနေပါပြီ။ဆိုင်းဒိုမီတာ31 32 58တို့ကနေထိုက်ရိုက်နားဆင်နိုင်တယ်လို့ VOA မြန်မာပိုင်းရဲ့ website နဲ့ Facebook လူမှုကွန်ရက်စာမျက်နှာကနေရုပ်သံကားပါနေလဲထိုက်ရိုက်ထုတ်လွှင့်ပေးနေပါပြီရှင်။ဒီကနေ့ညအတွက်အစီအစဉ်မှုကကျွန်မစုမွန်ပါရှင
်မင်္ဂလာညချမ်းပါခင်ဗျာအာဖဂန်နစ္စတန်နိုင်ငံကာဘူးလေဆိပ်ကနေတရက်ကိုလူ9000ကနေ9000ထိကျထုတ်ဖို့မှန်းထားတယ်လို့အမေရိကန်တာဝန်ရှိသူတွေကပြောပါတယ်ညီမနိုင်ငံဟာကိုဗစ် -19 ကြောင့်ကမ္ဘာမှာသေဆုံးမှုနှုန်းအမြင့်ဆုံးနိုင်ငံတွေထဲပါနေပြီလို့စည်ရင်းပြုစုထားတဲ့အဖွဲ့အစည်းကပြောပါတယ်လူတိုင်းကိုဗစ်ကာကွယ်ဆေးထိုးထားဖို့ပုတ်ရဟန်းမင်းကြီးဖရန်စစ်ကတိုက်တွန်းလိုက်ပါတယ်ဒီသတင်းတွေအပါအဝင်မြန်မာနိုင်ငံကနေဒေတာတွင်သတင်းတွေကိုလိုက်ချင်ယူသွင်းနေကျွန်တော်ကြော်သိပြောပြပါမယ်ခင်ဗျာ
ဟုတ်ကဲ့ပါရှင်ဒီလိုမျိုးနောက်ဆုံးရသတင်းတွေနဲ့အတူဗုဒ္ဓဘူးညအတွက်သောရရှင်နေနာဆင်ရမယ့်သတင်းပေးပို့ချက်တွေထဲမှာတော့တရုတ်နိုင်ငံထုတ် COVID-19 ကာကွယ်ဆေးတွေကိုမြန်မာပြည်ထဲမှာဦးစားပေးအထုတ်လိုက်စတင်ထိုးနှံပေးနေပါပြီ
အခု COVID ကာကွယ်ဆေးတွေကိုငါပြည်သူလူထုတွေကိုဥတီအုပ်စုလိုက်ငါထိုးနှံပေးနေပါတယ်ဒီနေ့ကိုကျန်းမာရေးအဖြစ်သတင်းပွဲထိုးနှံပေးပါတယ်ငါထိုးတဲ့ကာကွယ်ဆေးတိုင်းကဒီ WHO ကနေအရေးပေါ်အသုံးပြုခွင့်ပေးတဲ့ကာကွယ်ဆေးတွေသာဖြစ်ပါတယ
်ကျန်းမာရေးဝန်ကြီးဌာနပြောခွင့်ရဒေါက်တာခင်ခင်ကြီးပါရှင်ဒီသတင်းနောက်ပိုင်းမှာအပြည့်အစုံနားဆင်ရပါမယ်နောက်ပိုင်းမှာလည်းဒီစစ်အကောင်စီကခန့်အပ်တဲ့အုပ်ချုပ်ရေးမှုတချို့နဲ့သတင်းပေးလို့ဆွဆွဲခံရသူတချို့အသက်ခံရသလိုစစ်ကောင်စီဘက်ကလည်းဆရာနာရှင်စန့်ကျင်ဆန္ဒထုတ်ဖော်သူတွေကိုဖမ်းဆီးထိန်းသိမ်းနေတဲ့အကြောင်းမင်းတက်မတူပြီးလမ်းမှာတော့စစ်ကောင်စီတက်နဲ့မင်းတက် CDF တက်ဖွဲ့တို့ကြားတိုက်ပွဲတွေဖြစ်နေတာကရားပြည်နယ်ကလောပီတာရေအားလျက်စစ်ဆက်ရုံကမဟာတပ်အားလိုက်တာဝါတိုင်းကိုဖဲလုံး PDF တက်ကဖျက်ဆီးပစ်လိုက်ပါတယ်စတဲ့နောက်ဆုံးရသတင်းပေးပို့ချက်တွေနဲ့အတူအာဖဂန်နိုင်ငံအရေးအမေရိကန်သမ္မတရင်ဆိုင်နေရတဲ့ဝေဖန်မှုအကြောင်းသတင်းဆောင်မနဲ့အတူဗုဒ္ဓဘူးညတိုင်းတင်ဆက်ပေးနေကြအပတ်စဉ်ခန္ဓာတွေဖြစ်တဲ့လူလူနဲ့ကျန်းမာရေးအစီအစဉ်ဥကြော်စံသားရဲ့မြမရေးတုံသက်ချက်အားကစားကဏ္ဍစတဲ့အပတ်စဉ်အစီအစဉ်တွေကိုတင်ဆက်ပေးဖို့ရှိပါတယ်အခုရေဆုံးကတော့ထိတ်တန့်ရောက်သတင်းတွေကိုကိုကြကြသိနေမခင်ဖြူဖြူတို့ကပြောပြပေးကြပါလိမ့်မယ်ရှင
်အာဖဂန်နစ္စတန်နိုင်ငံကာဘူးမြို့တော်နိုင်ငံကလေဆိပ်ကနေကယ်ဆယ်ရေးအစီအစဉ်ကိုအမေရိကန်ပြည်ထောင်စုကအရှိန်မြှင့်လှုပ်ဆောင်သွားဖို့ဤရွေးထားပြီးတရက်ကိုလူ9000ကနေ9000ကြားလေနဲ့ကဲထုတ်ဖို့မှန်းထားတယ်လို့တာဝန်ရှိသူတွေကပြောပါတယ်အင်္ဂါနေ့အထိဆိုရင်တော့လူပေါင်း3200ကျော်ကိုကဲထုတ်ထားပြီးသွားပြီးကာတာနိုင်ငံဒိုဟာမြို့မှာရှိတဲ့တာလီဘန်ဖွဲ့ရုံးကိုဦးဆောင်ခဲ့သူတာလီဘန်အဖွဲ့ပူးတွဲတည်ထောင်သူနဲ့ဒုတိယခေါင်းဆောင်မူလာအဗ်ဒူဂါနီဘရဒါဟာအာဖဂန်နစ္စတန်ကိုပြန်ရောက်သွားပါပြီ။တာလီဘန်အဖွဲ့အနေနဲ့လူခွင့်ရေးဆိုင်ရာလိုက်နာရမယ့်တာဝန်တွေနဲ့အညီလှုပ်ဆောင်သွားဖို့နိုင်ငံတကာတိုင်းဝိုင်းကမျှော်လင့်တယ်လို့အမေရိကန်နိုင်ငံတော်လူမျိုးရေးဆိုင်ရာကြံပေးပုဂ္ဂိုလ်ဂျေးခ်ဆူလီဗန်ကသတင်းထုတ်တွေကိုပြောပါတယ်။ကျွန်တော်ပြောထားသလိုပါပဲ။ဒါကယုံကြည်မှုကိစ္စမဟုတ်ပါဘူး။လုံပြရမယ့်ကိစ္စပါလို့ဂျေးခ်ဆူလီဗန်ကပြောပါတယ်။ဂျာမနီနိုင်ငံသားတွေကိုပထမဆုံးအတုပ်ဖြစ်ကဲထုတ်လာတဲ့လူဖ်တန်ဆာလေယာဉ်စင်းဟာဒီကနေ့မနေ့အစောပိုင်းကဂျာမနီနိုင်ငံဖရန့်ဖတ်လေဆိပ်ကိုရောက်သွားပါပြီ။အဲ့ဒီအတုတ်ထဲမှာဂျာမနီနိုင်ငံသားတွေနဲ့အတူလူအခွင့်အရေးတက်ကြွလှူရှားသူတွေဆယ်စုနှစ်တခုကြာအာဖဂန်စစ်ပွဲတွင်ပြည်ပတပ်ဖွဲ့တွေနဲ့လက်တွဲလုပ်ကိုင်ခဲ့သူတွေပါဝင်ပါတယ်။အာဖဂန်နစ္စတန်ဆိုင်ရာမဟာဗျူဟာကိုဆွေးနွေးဖို့အတွက်နောက်သတင်းပတ်ထဲမှာကမ္ဘာစီးပွားရေးအင်အားအကြီးဆုံး9နိုင်ငံ G7 ခေါင်းဆောင်တွေစီဝေးကြဖို့အမေရိကန်သမ္မတဂျိုးဘိုင်ဒန်နဲ့ဗြိတိန်ဝန်ကြီးချုပ်ဘောရစ်ဂျွန်ဆန်တို့တယ်လီဖုန်းဆက်ပြောဆိုချိန်တွင်သဘောတူခဲ့ကြပါတယ်။
မြန်မာနိုင်ငံမှာလွန်ခဲ့တဲ့24နာရီအတွင်းကိုဗစ် -19 ရောဂါအကျွတ်တက်ခွဲနမူနာပေါင်း 11,900 ကျော်စစ်ဆေးခဲ့တာမှာရောဂါကူးစက်သူ 2,888 ယောက်တွေ့ခဲ့ပြီးသေဆုံးသူကတော့ 163 ယောက်ရှိတယ်လို့စစ်ကောင်စီကျန်းမာရေးဌာနရဲ့ဒီကနေ့ည8နာရီထုတ်ပြန်ချက်မှာဖော်ပြထားပါတယ်။ဒီကနေ့ညထုတ်ပြန်တဲ့စစ်ဆေးရဲ့အရေးအတွက်အနောက်ကူးစက်သူနဲ့သေဆုံးသူအရေးအတွက်တွေဟာမနေ့ကထုတ်ပြန်တဲ့အရေးအတွက်တွေထက်ပိုပြီးတော့နည်းပါတယ်။ဒီကနေ့အထိဆိုရင်တော့မြန်မာနိုင်ငံမှာကိုဗစ် -19 ရောဂါကူးစက်သူပေါင်း36,300 ကျော်ရှိပြီးတော့သေဆုံးသူပေါင်းကတော့13,000ကျော်ဆေးရုံကဆင်းသူစုစုပေါင်းက28,000ကျော်ရှိပြီလို့ကျန်းမာရေးဌာနကထုတ်ပြန်ပါတယ်။ COVID-19 တတိယလိုင်းအတွင်းမှာတရားဝင်ထုတ်ပြန်တဲ့ကူးစက်သေဆုံးသူအရေအတွက်ထက်အမှန်တကယ်အရေအတွက်ကပိုများမယ်လို့ကျန်းမာရေးပညာရှင်တွေနဲ့အကူအညီပေးနေတဲ့ပရဟိတလုပ်သားတွေကခန့်မှန်းပါတယ်။မြန်မာနိုင်ငံဟာကမ္ဘာပေါ်မှာ COVID-19 ရောဂါကြောင့်သေဆုံးမှုအမြင့်ဆုံးဖြစ်နေတဲ့အာရှပစိဖိတ်ဒေသ9နိုင်ငံထဲမှာထိတ်ဆုံး9နိုင်ငံထဲမှာပါဝင်နေတယ်လို့ Our World in Data သိပ္ပံစာဆောင်တစ်ခုကဖော်ပြထားပါတယ်ရှင်
။ကမ္ဘာပေါ်မှာ COVID-19 ရောဂါကြောင့်သေဆုံးမှုနှုန်း20%လာတဲ့နိုင်ငံတွေထဲမှာ အမြန်ဆုံးနှိုးနဲ့တိုးနေတဲ့နိုင်ငံဆယ်နိုင်ငံထဲမှာခုနှစ်နိုင်ငံဟာအာရှပစိဖိတ်ဒေသကဖြစ်တယ်လို့ Our World in Data Online သိပ္ပံစာဆောင်မှာဖော်ပြထားပါတယ်။အဲ့ဒီခုနှစ်နိုင်ငံထဲမှာမြန်မာနိုင်ငံနဲ့အတူဗီယက်နမ်နဲ့ဖီဂျီနိုင်ငံတို့ထိပ်ဆုံး၅နိုင်ငံထဲမှာပါနေတာပါ။အရှိတော်အစဒေသဟာကူးစက်မှုနှုန်းမြင့်မာတဲ့ Delta မျိုးရိုးဗီဇာကွဲကိုရိုနာဗိုင်းရပ်စ်ဒဏ်ကြောင့်ရောကာကွယ်ဆေးတန်းတူမရတာကြောင့်မှာကမ္ဘာမှာ COVID-19 ကြောင့်သေဆုံးမှုအများဆုံးဖြစ်နေတယ်လို့နိုင်ငံတကာကြက်ချီနေတဲ့လာဇန်ဒီအဖွဲ့ IFRC ကပြောပါတယ်။လူမဲ့တဲ့တဲ့ပတ်အတွင်းရှိတော်ဆာဒေတာမှာ COVID-19 ကြောင့်သေဆုံးသူ 38,500 ကျော်ရှိခဲ့တာကြောင့်မြောက်အမေရိကဒေတာမှာသေဆုံးတဲ့အရေအတွက်ထက်နှစ်ဆနီးပါးရှိခဲ့တယ်လို့ John Hopkins တက္ကသိုလ်ကထုတ်ပြန်ထားတဲ့ကိန်းဂဏန်းတွေကိုကိုးကားပြီး IFRC ကပြောပါတယ်။အာဆီယံဒေတာတွေမှာကူးစက်မှုနဲ့သေဆုံးမှုတို့ရောကြစီမှုတွေချမ်းသာတဲ့နိုင်ငံတွေအနေနဲ့သူတို့စီမှာပိုနေတဲ့ကာကွယ်ဆေးတွေကိုအလင်းမြန်တောင်းဝေပေးကြဖို့ IFRC အဖွဲ့ရဲ့အာရှပစိဖိတ်ဒေသဆိုင်ရာညွှန်ကြားရေးမှူးအလက်ဇန်းဒားမက်သီယိုကဒီကနေ့တောင်းဆိုပါတယ်ဂျီတင်ကနေဒါနဲ့စပိန်နိုင်ငံတွေမှာလူဦးရေ60ရာခိုင်နှုန်းကျော်ကိုကာကွယ်ဆေးအပြည့်ထိုးပေးပြီးသွားခြင်းအာဆီယံဒေသကတော့အများကြီးနောက်ကျနေတယ်လို့ IFRC ကပြောပါတယ်မလေးရှားမှာလူဦးရေ34ရာခိုင်နှုန်းအင်ဒိုနီးရှားနဲ့ဖိလစ်ပိုင်နိုင်ငံတွေမှာ17ရာခိုင်နှုန်းနဲ့ဗီယက်နမ်မှာတော့ကာကွယ်ဆေးထိုးပြီးသူ2ရာခိုင်နှုန်းတော့မပြည့်သေးပါဘူး
ကိုဗစ် -19 ရောဂါကာကွယ်ဆေးထိုးသူတွေဟာသူတို့နိုင်ငံသူနိုင်ငံသားတွေအပေါ်ချစ်ချင်းမြတ်တာပြလှုပ်ရက်တစ်ခုလှုပ်ဆောင်တာပဲဖြစ်တယ်လို့ပုံရံမကြီး Francisca ပြောဆိုလိုက်ပါတယ်။အွန်လိုင်းနဲ့ရုပ်မြင်သံကြားတို့ကလည်းဒီကနေ့ထုတ်လွှင့်ပြသတဲ့အများပြည်သူတို့ပန်ကြားချက်ထဲမှာပုံရံမကြီးကအဲ့ဒါလိုမိကြားထားတာပါ။ဖျားသခင်ရဲ့ဂုဏ်ကျေးဇူးတော်နဲ့များပြားသောသူတွေရဲ့လှုပ်ဆောင်ချက်ကြောင့်ကိုဗစ် -19 ရောဂါကနေကာကွယ်ဖို့အခုဆိုရင်ကာကွယ်ဆေးတွေရနေပါပြီလို့ပုံရံမကြီးကမိန့်ပါတယ်။အမေရိကန်အခြေစိုက် Brighter အဖွဲ့တစ်ခုဖြစ်တဲ့ Ad Council ကရိုက်ကူးထုတ်လွှင့်တဲ့အများပြည်သူအကျိုးစီးပွားဆိုင်ရာပန်ကြားချက်သတင်းစကားတစ်ခုအတွက်ပုံရံမင်းကြီးကမိန့်ကြားပေးခဲ့တာပါ။ကာကွယ်ဆေးပေကြောင့်ကယောဂါအဆုံးသတ်ဖို့မျှော်လင့်ချက်ရှိလာပေမဲ့အားလုံးအတွက်ကာကွယ်ဆေးရမှသာအပြန်အလှန်ပူးပေါင်းဆောင်ရွက်ကြရမှသာဖြစ်ပါလိမ့်မယ်လို့ပုံရံမင်းကြီးကမိန့်ပါတယ်။ကာကွယ်ဆေးထိုးတာဟာတယောက်နဲ့တယောက်အထူးသဖြင့်အကာအကွယ်မဲ့ဆုံးသူတွေကိုကာကွယ်စောင့်ရှောက်ဖို့ရိုးရှင်းပေမဲ့ကြီးလေးပြီးတော့ကြီးမားလေးနဲ့တည်းနီလာတခုဖြစ်တယ်လို့ရေပုတ်ခမ်းမင်းကြီးကပြောပါတယ်ရှင
်ဒီရီအမေရိကန်တန်ညဘက်မြန်မာဘာသာအစီအစဉ်တွေကိုညပိုင်း9နာရီကနေ10နာရီအထိပိုင်းဒိုမီတာ31 kHz 9383ညပိုင်းဒိုမီတာ32 kHz 9383ညပိုင်းဒိုမီတာ51 kHz 9885တို့ဖြင့်စနေတွင်ဝင်မှာ5လမီတာ190 kHz 1509ကနေပြောထုတ်လွှင့်ပေးနေပါတယ်ရှင
်ဒီဝီကနေဗိုလ်ဒူးညတရင်တွေကိုဆက်ပြီးတော့ပြသနေပါတယ် COVID-19 ရောဂါကာကွယ်ဆေးအပြည့်ထိုးပြီးတဲ့နောက်တဖြည်းဖြည်းရောလာနိုင်တဲ့ကာကွယ်နိုင်စွမ်းကိုပြန်မြင့်တင်ဖို့အတွက်ကာကွယ်ဆေးနောက်တစ်လုံးထပ်ထိုးဖို့ကိစ္စအမေရိကန်သမ္မတဂျိုးဘိုင်ဒန်ဒီကနေ့ပြောဆိုဖို့ရှိပါတယ် COVID-19 ကာရောဂါတုံ့ပြန်လှုပ်ဆောင်ရေးအဖွဲ့နဲ့ဒီကနေ့တွေ့ဆုံပြီးတဲ့နောက်သမ္မတဘိုင်ဒန်ကစကားပြောဆိုဖို့စီစဉ်ထားတာပါကာကွယ်ဆေးအပြည့်ထိုးပြီးသူတွေဒုတိယတလုံးထိုးအပြီး၈လအကြာမှာဖြည့်ဆွတ်ကာကွယ်ဆေးလို့ဆိုတော့ကိုထိုးဖို့အမေရိကန်အစိုးရကအားပေးပြောဆိုမယ်ဆိုပြီးသတင်းမီဒီယာတွေကရေးသားထုတ်လွှင့်တဲ့အပေါ်အင်ဂျင်နီယာပြောခွင့်ရဂျန်ဆက်ကီကအင်္ဂါနေ့မှာအတည်ပြုချက်မပေးခဲ့ပါဘူး။ဒါပေမဲ့လည်းဖြည့်ဆွတ်ကာကွယ်ဆေးထိုးအစီအစဉ်ကိုအစားအစာနဲ့ဆေးဝါးစီမံခန့်ခွဲရေးအဖွဲ့ FDA ကထောက်ခံတယ်ဆိုရင်ကာကွယ်ဆေးအလုံးလောက်ရှိစေဖို့အစိုးရကစီစဉ်နေတာလအတော်ကြာပြီလို့ဂျန်ဆက်ကီကသတင်းနောက်တွေကိုပြောပါတယ်အမေရိကန်မှာကာကွယ်ဆေးနောက်တစ်လုံးထပ်ထိုးပြီးတာကြောင့်ကာကွယ်ဆေးလိုအပ်နေတဲ့ကမ္ဘာပေါ်ကတခြားနိုင်ငံတွေအတွက်ကာကွယ်ဆေးပို့ပေးရေးနှောင့်နှေးသွားမှာမဟုတ်ဘူးလို့ဂျန်ဆာကီကဆိုပါတယ်ဝင်ငွေနှိပ်နိုင်ငံတွေအနေနဲ့ကနဦးအဆင့်ကာကွယ်ဆေးတွေပူရစေဖို့ COVID-19 ကာကွယ်ဆေးဖြည့်ဆွတ်ထိုးပြီးတာကိုဒီကမ္ဘာလုံးမှာအနိုင်ဆုံးစက်တင်ဘာလကုန်အထိဆိုင်းထားဖို့ကမ္ဘာ့ကျန်းမာရေးအဖွဲ့ WHO ကမကြသေးခင်ငါပဲနှိုးဆော်ထားပါတယ်
အမေရိကန်ဒုသမ္မတကမလာဟဲရစ်ဆာလာမယ့်ရှေ့သတင်းပတ်တဲ့ဆိုင်အရှိတောင်အာရှဒေသကိုတွားရောက်ဖို့ရှိပါတယ်။လူရေတန်း660ရှိတဲ့အရှိတောင်အာရှဒေသအတွင်းတရုတ်ဩဇာလွှမ်းမိုးမှုကိုအမေရိကန်ဘက်ကပြန်ဆိုင်ဖို့အထောက်အကူဖြစ်မဲ့ခီးစဉ်လို့ကြွမ်းကျင်သူတွေကတုံ့ပြန်ထားပါတယ်။ဒုသမ္မတဟဲရစ်အနေနဲ့ဒေသရင်းဗန်နာရဲ့အချက်အချာနေရာတစ်ခုဖြစ်တဲ့စင်ကာပူနိုင်ငံကိုတွားရောက်မှာဖြစ်တယ်လို့အမေရိကန်နဲ့တချင်ကစစ်မှတ်ဖြစ်ခဲ့မှုတဲ့ဗီယက်နမ်နိုင်ငံကိုလည်းတွားရောက်ဖို့ရှိတယ်လို့သမ္မတအင်ဂျီရောပြောခွင့်ရသူကကြေညာထားပါတယ်။သူရဲ့ခီးစဉ်အတွင်းလုံခြုံရေးဥရုယာတီဖောက်ပြန်မှုအရေးကပ်ဘေးနဲ့စီးပင်းစည်းကမ်းအခြေခံတဲ့နိုင်ငံတကာအခင်းကျင်းတွေဖြစ်လာဖို့အရေးပူတွဲကြိုးပမ်းမှုတွေကိုသက်ဆိုင်ရာဆွေးနွေးရည်နဲ့ဆွေးနွေးလိမ့်မယ်လို့အင်ဂျီရောပြောခွင့်ရသူဆိုင်မွန်ဆန်ဒက်စ်ကပြောပါတယ်။ပြီးခဲ့တဲ့ဇူလိုင်လနှောင်းပိုင်းကပဲအဲ့ဒီနိုင်ငံလုံးကိုအမေရိကန်ကာကွယ်ရေးဝန်ကြီးလွိုက်အော်စတင်တွားရောက်ခဲ့တာပါ။ အနည်းပွားနေတဲ့တောင်ပြိုပင်လယ်ပြင်ထဲမှာလွတ်လွတ်လပ်လပ်ဒီနိုင်ငံတကာရေချောင်းသွားလာမှုတွေရရှိဖို့အတွက်စီးပင်းစည်းကမ်းအခြေခံတဲ့နိုင်ငံတကာအခင်းဆိုတဲ့စကားနဲ့လွတ်လပ်ပွင့်လင်းတဲ့အင်ဒိုပစိဖိတ်ဆိုတဲ့အသုံးအနှုန်းမျိုးတွေကိုအမေရိကန်ပြည်ထောင်စုတာဝန်ရှိသူတွေဘက်ကတုံ့နှုံးလေးရှိပါရ
တောင်ပြိုပင်လယ်ပြင်အတွင်းနယ်မြေ90ရာခိုင်နှုန်းကိုတရုတ်ကသူပိုင်နယ်လို့ပြောနေပေမဲ့တခြားရှိတောင်အစနိုင်ငံတွေဖြစ်တဲ့ဘရူနိုင်း၊မလေးရှား၊ဖိလစ်ပိုင်၊ဗီယက်နမ်နိုင်ငံတွေကလည်းရေချောင်းစီးပွားရေးစုံတွေကိုပါအကျုံးဝင်နေပါရဲ့ရှင်။မလေးရှားနိုင်ငံကလွတ်တော်အမှတ်တွေအနေနဲ့သူတို့ကြိုက်တဲ့ကူးစက်လေလောင်းကိုဝန်ကြီးချုပ်အဖြစ်အဆိုပြုတင်ပြဖို့မလေးရှားပြည်ကတတ်မှတ်ပေ long Mushida Jong, to do you go with the Jimbabwe Gisago, being Sultan Abdullah Sultan Ahmed Shaga, Petatavare, Tenaniga Notadare, when you joke, Muhidin Yasinia Masakame to go reach an identity, to go in Zong Suyapwe Konsong Pi, the Yanga Kanatavare. When you do Muhidinha, to your new mom Puerema, Minimu Pilara, Covid Kayoga, ye to Suyapwe, a kind to a good Yanchine, Minabi, Luluye, Majinamuri, Dula, Gavigano.
ကိုကြီးတို့ဖြစ်ပြီးတနည်းခွဲတော်မပြေခင်ပါပဲနှုတ်ထွက်သွားတာပါမလေးရှားနိုင်ငံမှာနိုင်ငံတော်ရေးပေါ်ချင်းနေကြေညာထားတာ9လကြာပြီဖြစ်တယ်လို့ဆွန်လာကလေးကလော့ခ်ဒေါင်းချပြီးလုံးဝပိတ်တင်ကန့်သက်ထားတဲ့ဈာမှာပဲကမ္ဘာမှာကူးစက်သေးဆုံးမှုအမြင့်ဆုံးနိုင်ငံတစ်ခုဖြစ်နေပါတယ်ဖျူရီရဲ့ပင်တိုင်းဆောင်းပါးရှင်တအူးလည်းဖြစ်ဝါရီရဲ့သတင်းသမားတအူးလည်းဖြစ်တဲ့ဦးစီသူ ဒီနေ့ကတော့ဒီကောင်စင်းစစ်မဲ့ဆိုပြီးတိုက်တုံးတိုက်ကိုရှာဖွေခဲ့တာလို့သိရပါတယ်။ဒီကောင်စင်းမှုနဲ့ဖန်စီထိန်းသိမ်းခံရသူတချို့ပြန်လွတ်လာပြီလေလို့ဦးစီသူအောင်မြင့်နဲ့ကြံတဲ့ဦးကိုတော့ဆက်လက်ထိန်းသိမ်းထားဆဲရှိပါတယ်။ လက်တလုံးမှာတော့ဘဟန်ယက်စကဘာရှိမနေပဲဘယ်နေရာမှာထိန်းသိမ်းထားတယ်လဲဆိုတာသိချာမသိရပါဘူး။ဦးစီသူအောင်မြင့်ဟာအရင်ကပြည်ရင်းစာနယ်တွေသတင်းစာတွေထဲနယ်တွေရုပ်သံဌာနတွေမှာပါသတင်းစောင်းပါရှင်သတင်းအက်ဒီတာအဖြစ်လှုပ်ဆောင်ခဲ့တယ်လို့လက်တလုံးမှာတော့ဖရန်တီယာမြန်မာနဲ့ VOA တို့မှာပင်နိုင်သတင်းစောင်းပါတွေကိုရေးသားနေတဲ့သူဖြစ်ပါတယ်ရှင်။
ဩဂုတ်လ17ရက်ဗုဒ္ဓဘူးညရဲ့နောက်ဆုံးရသတင်းတွေကိုကိုကြော်ကြော်သိန်းနဲ့အမတ်ခင်ဖြူဖြူတို့ပြပြပေးခဲ့တာဖြစ်ပါတယ်ရှင်။အခုဆက်ပြီးတော့နောက်ဆုံးရသတင်းပေးပို့ချက်တွေနဲ့သတင်းဆောင်မတွေကိုစတိုက်တင်ဆက်ပေးကြပါမယ်။တရုတ်နိုင်ငံထုတ်ကိုဗစ်-19ရောဂါကာကွယ်ဆေးတွေကိုမြန်မာပြည်ထဲမှာဦးစားပေးအထောက်အလိုက်စတင်ထိုးနှံပေးနေပြီဖြစ်ပါတယ်။ရောဂါကူးစက်နှုန်းနဲ့သေ
Piring Kayoga to Dialima, Yoga Gusakayadune, they song to Uye Samadan Yitakevi, Yoga Tato Yima, a Kakari Shigebare. Nizin, they song to Uye Town Chidelo, Kaman Tayagani, a cool Augusta to Diabangasabi, they song no Yoga Labilo, Yoga Dapayama, Bawangeduiga, Piovae. Dilo Tema, Govi Yoga Gagosigo, Ludai Tuna Nambo Dra, Jovan Lajabare. A cool as you, Chimaro, Dio Nanyan took Sino Van Gagosigo, Jamai Wizi Tanaga, Tuna Binielo, Tiamare. Yoga down, Pipwa, Tiso Murigo, Shota Nambo Dra, Gagosi Toyame Lema, Bowen Dulai Tuna Dabo, Jamai Wizi Tana, Yoguya, Doctor Docking Hinziga, Emma Divine interview my Taiton Tavare.
A cool big Gagosigo.
ကျမရုံနေနဲ့ငါပြည်သူလူထုတွေကိုဥတည်အုပ်စုလိုက်ငါပေါ်နံပေးနေပါတယ်ကျမတို့ထိုးတဲ့ကာကွယ်ဆေးတိုင်းဒီနော်တပြည့်ရွှေဝါနေအရေးပေါ်အသုံးပြုခွင့်ပေးတဲ့ကာကွယ်ဆေးကဖြစ်ပါတယ်ကာကွယ်ဆေးအစိတ်ချရမှုဘေးကင်းလုံခြုံမှုထိရောက်မှုဟာဆိုလို့ရှိရင်အမှန်ခံဖြစ်ပါတယ်တိုင်လုံးပန်းပြည်ချင်းစီတပြည့်ရွှေအတိမတ်သူဆေးဖြစ်ပါတယ်ကာကွယ်ဆေးထိုးဖို့အတွက်ဦးစားပေးအစဉ်
လေးနဲ့ဆေးထုတ်ပြီးတောင်းပါနာဆိုတဲ့ဥစ္စာမျိုးကိုပြီးတာမရှိဘူးသက်ဆိုင်ရာဓမ္မရေးဆရာမတွေကိုမေးကြည့်ခါတော့သာသဖြင့်အတွက်ကိုမှဆေးထုတ်ပြီး200ပဲချထားပြီးလဲဆိုတော့ဆေး200လောက်ပဲချပြီးခါကျတော့ဒီအုပ်စုနှစ်စုသုံးစုနဲ့တင်ရောဒီဆေးရအကုန်သွားနိုင်တယ်သာသဖြင့်မြို့နယ်မှာအ
အခုအသုံးပြုနေတဲ့ကာကွယ်ဆေးကနှစ်ကြိမ်ထိုးနိုင်ရတာဖြစ်လို့ပထမတစ်လုံးထိုးထားတဲ့သူတွေဟာနောက်ထပ်တစ်ကြိမ်အချိန်မီထိုးနိုင်နိုင်ရေးအပေါ်စိုးရိမ်နေကြပါတယ်။ရောဂါအဆူလိုက်ကူးစက်သူဦးရဲ့အများဆုံးရှိခဲ့တဲ့ပဲခူးတိုင်းအတွင်းမှာလည်းကာကွယ်ဆေးထိုးနိုင်ဖို့အတွက်အများကလူလာနေကြတာပါ။
ဒါပေမဲ့လည်းကာကွယ်ဆေးအရေးအတွက်မလုံလောက်လို့ပထမဆုံးတစ်လုံးကိုတော့ဦးစားပေးအတုပ်လိုက်ထိုးနှံပေးထားတယ်လို့ကျမ်းမာရေးတာဝန်ရှိသူတို့ကပြောပါတယ်။၆ကျေ၆ကျန်ကအထက်တွေပေါ့နော်။အကုန်လုံး၆ကျေအထက်တွေပေါ့နော်။အကုန်လုံးကကျွန်တော်အရင်ဆုံးထိုးတယ်ဌာနဆိုင်ရာဟိုအရင်တော့ကမထိုးခဲ့ရတဲ့ဝန်ထမ်းတွေကျွန်တော်ထိုးတယ်။အခုလက်ရှိဆေးနေတာပေါ့နော်။ဒီနေတာအရာမှာကျွန်တော်ကအဲ
ဒီရောက်နိုင်ငံကနေဆိုင်နိုဖန်ကာကွယ်ဆေးတက်တာလာမယ့်သတင်းပတ်ထဲမှာရောက်မယ်လို့သိရပါတယ်အခုမြန်မာနိုင်ငံမှာထိုးပေးနေတဲ့ဆိုင်နိုဖန်ကာကွယ်ဆေးကို WHOကလက်ထောက်22ခုနဲ့မေးလာထဲမှာအရေးပေါ်30ခွင့်ပေးခဲ့ပါပါဒီဆေးကိုနိုင်ငံပေါင်း80ကျော်မှအသုံးပြုနေပြီးရောဂါကာကွယ်နိုင်မှုကတော့89.3%ကိုတက်သမှ300ခန့်လို့သိရပါတယ် မြန်မာနိုင်ငံမှာကာကွယ်ဆေးထိုးနိုင်ရမယ်လူဦးရေရဲ့300ခန့်ကသာကာကွယ်ဆေးထိုးထားပြီးနိုင်ငံတွင်းအရေးတကြီးလိုအပ်နေတဲ့ကိုဗစ်ရောဂါကာကွယ်ဆေးထိုးနိုင်နိုင်ရေးနဲ့စာနာမှုအကူအညီတွေပေးနိုင်ရေးဆောင်ရွက်ကြဖို့ကိုမနစ်ဩဂတ်လ16ရက်နေ့ကနယူးယောက်မြို့ကုလသမဂ္ဂလုံခြုံရေးကောင်စီမှာပြုလုပ်တဲ့မြန်မာအရေးတကားပိတ်အစည်းအဝေးပွဲအတွင်းဗြိတိန်ဒုတိယအသံအမတ်ကြီးကတိုက်တွန်းထ
Nangan the Wanga, Lo Shamu, Nasonga, Pipia de Jangu, Sapiro, Dinjabi, Jamare. Sigong Siga, Kantare, Ochoye, Mune. Sigong Sigo, Dream Benny, Lususwe, Kanyaduri, Yasabiro, Pita Kanyadalu. Siana, Shin Sanjin, Durigule, Sigong Sibaga, Niko, Pansi Nivare. Yiganimaro, Debe Munema, and Andy, and Maya Midazu, Win, Bawin. Ngāu pānsī kāyābārē, akūlu mīu, sītāyē atāsī dīkāp pānsī mūrī jāgābē, yāngu māndalī sārē mīurī mā, nāngā dāgwān yāsā sūdālū tāpī māunī jābārē, dī jāng yāngu ngā lārē tārīn, māmyā dāsīn āngā tīnjā tābārē.
Sitaka Anna, then you be now buying a rega, Loto Madui, Nanga Tejua, Lucia, the Rigo, Jampe Pansini, the Lu, Siana, Shin, Sanchin, Lucia, Tejua, the Rile, Diganiti, Nico Pansi, Caniavari, Ogula, Sashi, and Nili Lama, Sakain Dine Debe in Mune, Muda Democracy, Apojo, NLD, Mat Uemi, Aye, Muda Mine, Tatu, Bawi, Maugo, Pansi, Cosan, Dorilo, Lunyo, Ya, Mima Polure, Didagan Lepit, the Bay Council, Lepit, the Uga, Fiu, Ego, Piovari. Ama uwe miyao ne tabe u sao ne u jo te ao nogo, dro ni ta yang san jin ji yu ama, sita ne ye in ya ngā ze lao ka la biyo pansi ya kipare, tabi me elu shi dhuri go miyare etwe, mi dao zi we nogo pansi duare lo kulu biyo bare.
Uwe miyao ngā, ay mama ni ya, xiao ni ya bole, xiao ni bo, xiao ni le de, ay, si le du miyo to mi ne du dao kwa wa le.
ကုနာဆမ်းမင်းဆိုအမနဲ့အုပ်ချုပ်ရေးမှုကလည်းအုပ်ချုပ်ရေးမှုဆမ်းလင်းရေပေါ့နော်အဲဒီလိုတခါနဲ့ပြည်ပြည်ရာကြီးဆိုဒီတော့ဖန်ခေါ်သွားကြတယ်တပည့်ရင်းမျိုးနဲ့ပြည်သူလွတ်တော်ကိုယ်စားလှယ်ဦးဝင်းမြောင်ရဲ့မိသားစုဝင်နဲ့တပည့်ဦးဆောင်သူဦးကျော်ထဲအောင်ရဲ့မိသားစုဝင်လည်းဖြစ်တိုင်းဒေသကြီးအမှတ်2လွတ်တော်အမှတ်ဦးမိုးမင်းဝင်းတို့ရဲ့ညီကိုတို့ကိုဖန်စီခေါ်သွ ဦးအောင်စေထွန်းနဲ့အရာဝတီတိုင်းရေကြီးမြို့နယ်အတုံးမြို့ကစစ်တပ်သတင်းပေးလို့ဆွဆွဲခံရသူဦးဝင်းနိုင်ဦးတို့တနက်နေ့ပြစ်တက်ခံရတယ်လို့ဒေသခံတွေက VOA ကိုပြောပါတယ်ချင်းဤတာဇံမျိုးနဲ့ရွှေလန်ရက်ွက်အုပ်ချုပ်ရေးမှုပြစ်တက်ခံရတာနဲ့ပတ်သက်ပြီးတော့ဒေသခံတူကအခုလိုပြောပါတယ
်စစ်ကောင်စီနဲ့ပေါင်းပြီးတော့ဟိုရက်ွက်ဒီရက်ွက်သားတွေအပေါ်မှာပေါ့နော်ဟိုအနိုင်ကျင့်နေတော့အဲ့ဒါမျိုးတွေလည်းကျွန်တော်ဟိုသတင်းထဲမှာတွေ့ရတယ်ပေါ့နော်ကျွန်တော်ဒီပြည်အုပ်ချုပ်ရေးမှုတွေနဲ့ပေါင်းဆက်ပြီးတော့မှာတို့တွေဟိုလေကျော်ကတ်တွေပါတယ်ပေါ့နော်ဟိုထုတ်ပေးတာတွေပေါ့အတော်လာတန်းတက်တာတွေပါတယ်တော့ရှိတယ်အဲ့ကြားထဲမှာပေါ့နော်အဲ့ဒီရွှေလန်ရက်ွက်အဲ့မှာဟိုမေတ္တာကလုပ်မယ်ဆိုပြီးတော့ဝင်ပြစ်သွားတယ်ဆိုတော့ကြားရတယ်ဗ
ျစစ်ကောင်စီကကိုဗစ်ကပ်ရောဂါကိုအကြောင်းပြပြီးအသွားအလာများတဲ့နေရာမှာလက်နဲ့အင်အားအပြည့်နဲ့တင်းကျပ်စစ်ဆေးနေတာကြောင့်ပြည်သူတွေအထိတ်တလန့်ဖြစ်နေရပါတယ်မန္တလေးမှာဘာသာပေါင်းစုံသပိတ်စစ်ကြောင်းအင်ဂျင်နီယာများအဖွဲ့သပိတ်စစ်ကြောင်းစရဲမျိုးစုံသပိတ်စစ်ကြောင်းတွေအတားအဆီးကြားကတတိထားပြီးတော့ရက်ဆက်ဆင်နွှဲနေတယ်လို့သပိတ်ဦးဆောင်ပါဝင်သူတူကလည်းပြောပါတယ်
ဒီ၆လနဲ့ဆိုတော့ဈာရရနေမှာဒါပြည်သူတွေချက်ပေါ့နော်တခုခုပေါ့နော်အားရင်တခုခုဟိုအမြင်တခုခုပေါ့နော်ကျွန်တော်တို့ပြတ်ဖို့ဆိုတော့ဒီကျွန်တော်တို့ဒီစစ်ကောင်းတွေအနေနဲ့ ဆက်ပြီးတော့ဒီရေတော်ဝင်ကြီးတွေမှာလှုပ်ရှားနေတယ်ဆိုရင်လည်းစစ်ကောင်းတွေကတော့ကျွန်တော်ကထွက်မယ်ဆိုရင်ဟိုမရအောင်ထွက်မယ်ဆိုရင်ကဏ္ဍတွေမှာရှိပါတယ်ကွာ
မင်းကဆိုရင်မုံရွာလူလူတပိတ်စစ်ကြောင်းလူစုနေတဲ့အချိန်မှာအရဲဝတ်တွေပါတဲ့စစ်ကောင်စီတပ်ဖွဲ့တွေကပိတ်ဆို့တားဆီးပစ်ခတ်ဖြိုခွဲခဲ့ပါတယ်ဒါပေမဲ့လူငယ်တွေဘက်ကတော့ဒီစစ်အာဏာရှင်စနစ်ကိုကြိုးစားတိုက်ထုတ်သွားမယ်လို့တပိတ်ကောင်းဆောင်ဖြစ်တဲ့ကိုခန့်ဝေဖြိုးကပြောပါတယ်
လမ်းမတွေပေါ်မှာကျွန်တော်ဖမ်းဆီးခံရနိုင်တယ်အခမ်းတင်တနက်နဲ့ပြစ်လို့အပြေးနိုင်တယ်ပေါ့နော်ဒါတွေကိုတိတိနဲ့ကျွန်တော်တို့ကတော့ဆက်လုပ်နေဦးမှာပါသာပါရှင်းလို့လည်းဆိုတော့ကျွန်တော်တို့တရားတွေဆက်မလုပ်ဘူးဆိုရင်ကျွန်တော်ဒီပြည်သူလူထုရဲ့အနာဂတ်ရောကျွန်တော်တို့ရဲ့လူငယ်တွေရဲ့အနာဂတ်တွေပါကျွန်တော်အမှောင်လေးကြမှာဆိုရတဲ့
ရန်ကုန်တိုင်းဒလမြို့နယ်ကချင်ပြည်နယ်ဖားကန်မြို့လုံခင်းနဲ့တနင်္သာရီတိုင်းလောင်းလုံမြို့နယ်ဒဝယ်မြို့စကိုင်းတိုင်းကလေးမြို့ရင်းမပင်မြို့နယ်စလင်းကြီးမြို့နယ်မြိုင်မြို့နယ်တွေမှာလည်းတခြားဒေသတွေကဆန္ဒပြပွဲတွေလိုပဲကြွေးကြော်စံတွေအော်ဟစ်ပြီးတော့စစ်အာဏာသိမ်းမှုကိုစန့်ကျင်ကန့်ကွက်ခဲ့ကြပါတယ်။ February 1ရက်နေ့မှာအာဏာသိမ်းယူခဲ့တဲ့အချိန်ကနေမနေ့ကအထိဆိုရင်စစ်တပ်နဲ့ရဲကအကြမ်းဖက်ပစ်ခတ်ဖြိုခွဲတာကြောင့်တေဆုံးသူ968ယောက်ထဲမှနေရှိနေပြီဖြစ်တယ်လို့အခုချိန်ထိဖမ်းဆီးခံထားရသူပေါင်းက9,590ကျော်ရှိတယ်လို့နိုင်ငံရေးအကျဉ်းသားများကူညီစောင့်ရှောက်ရေးအဖွဲ့ AAPP ကသတင်းထုတ်ပြန်ထားပါတယ်ရှင်။
နိုင်ငံတော်ကဆရာနာရှင်စန့်ကျင်လှုပ်ရှားမှုတွေရဲ့နောက်ဆုံးရအခြေအနေမမျှသစင်အောင်ပြောပြပေးခဲ့တာဖြစ်ပါတယ်ရှင်ဆက်ပြီးတော့တိုင်းရင်းဒေသတွေကဒေသခံကာကွယ်ရေးတပ်တွေနဲ့စစ်တပ်ကြားကတိုက်ပွဲအခြေအနေတွေကိုတင်ပြပေးကြပါတယ်ချင်းပြည်နယ်မင်းတပ်မတူပီလမ်းမှာတော့စစ်ကောင်စီတပ်တွေနဲ့မင်းတပ် CDF တပ်ဖွဲ့တို့ကြားဖြစ်ပွားနေတဲ့တိုက်ပွဲတွေအတွင်းမှာစစ်ကောင်စီဘက်ကတပ်သား18ဦးသေဆုံးပြီးတော့တဦးကို CDF ဘက်ကလက်နက်တွေနဲ့အတူဖမ်းမိခဲ့ပါတယ်လို့ CDF ဘက်ကပြောပါတယ်စစ်ကောင်စီဘက်ကတော့ဒီတိုက်ပွဲအတွင်းမှာထိခိုက်ဒဏ်ရာရရှိမှုသာရှိတယ်လို့ဆိုပါတယ်ဒီတိုက်ပွဲတွေကြောင့်ဒေသခံပြည်သူအများအပြားကလည်းဘေးလွရာကိုတိမ်းရှောင်နေရပါတယ်ဒီကြောင့်အပြည့်ဆုံးရန်ကုန်ကလာတဲ့သတင်းကိုသားညုံကပြောပြပေးပါရှင်
စစ်ကောင်စီနဲ့မင်းတပ် CDF တို့အပြစ်ရသဘောတူညီမှုကုံဆုံးသွားပြီးတဲ့နောက်တိုက်ပွဲတွေပြန်လည်ပြင်းထန်လာပြီးတော့ဩဂတ်လ18ရက်နေ့ကတော့မင်းတပ်မတူပီကားလမ်း73မိုင်မှာစစ်ကောင်စီတပ်တွေနဲ့မင်းတပ် CDF တို့တိုက်ပွဲဖြစ်ပွားခဲ့တာမှာစစ်ကောင်စီတပ်သား18ဦးသေဆုံးပြီးတော့တအူးကိုလက်နက်တွေနဲ့အတူဖမ်းမိရတယ်လို့ CDF ဘက်ကပြောပါတယ်ဖမ်းဆီးရမိတဲ့အခြေအနေနဲ့ပတ်သက်ပြီးတော့ CDF ဘက်ကတာဝန်ရှိသူတအူးက view ကိုခုလိုရှင်းပြပါတယ
်9ရက်ရှိပြီလေတိုက်ပွဲကမနေ့ကကြီးကြွမှုမှာစကားစကားဘက်က18ဦးလောက်ကြတယ်ပေါ့နော်။နောက်တရားပြီးတော့ထွက်ပြေးသွားတဲ့သူတွေရှိတယ်။တယောက်ကတော့ကျွန်တော်ရွာထဲကြီးရောက်လာလို့ရွာဒီစီရက်ပြာနေဖမ်းထားတယ်ပေါ့နော်။ကျွန်တော်တို့ဖမ်းပြီးတော့စစ်ဆေးတဲ့အချိန်မှာသူဒီသနလာသူအဲ့ဒီတပ်ပေါ်ဖြစ်တဲ့နေရာမှာသူပြစ်ထားခဲ့တဲ့အကြောင်းရယ်။နောက်ပြီးတော့သူ့ရဲ့ GA ဂျီကပ်ပေါ့ဂျီကပ်ဒီနဲ့ဂျီတောက်ဒီနောက် equipment တွေဒါတွေနဲ့တော့တဲ့ပြန်ရမှာထားခဲ့ပါလေဆိုတော့သူဖြောက်ချက်ပြီးတယ်ပေါ့။အာဒီလိုပဲစစ်ကျဝစစ်ပယ်တော်ကျဝအနေအညီပေါ့လေ။ကျွန်တော်တို့ဖမ်းဆီးသိမ်းပေးနေဆိုပေမဲ့သူ့လူသားပြောက်လို့ကျွန်တော်တို့ဆက်ဆံမယ်။အတားရထားတယ်ဆိုတော့စေဝါကူတာမှုတွေလုပ်မယ်ပေါ့။
တိုက်ပွဲအတွင်းတောတောင်တွေထဲမှာဒဏ်ရာရပြီးတော့ထွက်ပြေးသွားတဲ့စစ်ကောင်စီတပ်သားတွေလည်းရှိနေပြီးတော့စစ်ကောင်စီတပ်သားတွေကို CDF ဘက်ကမကြာခဏဖမ်းဆီးရမိတာရှိတယ်လို့ CDF ကပြောပါတယ်။ဇနတ်တဲ့လာရောက်ခလုံးနဲ့စစ်ကောင်စီတပ်သားတဦးကို CDF ဘက်ကနေပြီးတော့ငွေကြက်350ပေးမယ်ဆိုပြီးတော့ကန့်လန့်ထားတာရှိပြီးတော့ CDF နဲ့ပူးပေါင်းမှုဆက်သွယ်လာတဲ့စစ်ကောင်စီတပ်သားအများပြားရှိတယ်လို့လည်းဆိုပါတယ်စစ်ကောင်စီပြည်ညာရေးဒုတိယဝန်ကြီးဗိုလ်ချုပ်ဇော်မင်းထွန်းကတော့မနေ့ကဖြစ်တဲ့တိုက်ပွဲတွေမှာထိခိုက်ဒဏ်ရာရတာတွေရှိတယ်လို့ပြောပြီးတော့လက်နက်တွေနဲ့အတူဖမ်းမိရတယ်ဆိုတဲ့ကိစ္စကိုတော့ထည့်သွင်းပြောကြတာမရှိပါဘူ
းမနေ့တုန်းကတော့ကျွန်တော်တို့အရင်တပ်ဖက်မှာပဲကျွန်တော်တို့ PDF နေကြံအချမ်းပဲအဖွဲ့တွေနဲ့ကျွန်တော်တို့တိုက်ပွဲဖြစ်ပွားခဲ့တာရှိတယ်တိုက်ပွဲဖြစ်ပွားခဲ့တဲ့ကမြင်းတမတူပြီးကားလမ်းဘက်မှာဖြစ်ပွားခဲ့တာရှိတယ်အဲကျွန်တော်ဘက်ကခိကြိုက်ခံရရှိမှုရှိတာပါပဲ
တိုက်ပွဲတွေနေ့စဉ်ရက်ဆက်ဆိုလိုပဲဒီပြင်းထန်နေတဲ့အတွက်ရွာပေါင်း20လောက်ဟာရွာလုံးကျွတ်ထွက်ပြေးနေရပြီးတော့အခက်အခဲဖြစ်နေတယ်လို့ဒုက္ခသည်တွေကိုကူညီပေးနေသူတူက VOE ကိုပြောပါတယ
်20လောက်ရှိမယ်ရွာပေါင်းကလူကြီးက1000တော်တော်လေးရှိမယ်အဲ့ဒါဒီကတစ်ခါဖြတ်ပြီးထွက်ပြေးကြတာပေါ့သူတို့ရွာမှာမနေရဘူးတာကတာစစ်သားတွေလာမှာတောက်တယ်တောက်တဲ့အတွက်ပြေးကြတယ်ပြီးတော့ပဲပြေးလဲဆိုတော့တော့တဲ့ပြေးတယ်အစွာကြတော့လဲတောင်ရလဲပြေးတယ်ဒါတော့ကျွန်တော်တို့အခြေအနေပေါ့တာနာကြီးကလည်းကျွန်တော်မှလုံလောက်မှုမရှိဘူးစံနေရလဲမိုးတွန်းဆိုတော့ထားရတူရတာလည်းခက်တယ်ခုလုံးလုံးဆိုတော့ဒုက္ခတွေတော်တော်လေးအခက်အခဲတစ်နေကြတယ်ဗျာ
တကြောပြန်ခုလိုတိုက်ပွဲတွေကြောင့်ဘီလူရကူထွက်ပြေးနေရတဲ့စစ်ပေးရှောင်းတွေမှာဖျားနာသူတွေများနေတယ်လို့စေဝါကူတာမှုလုံလောက်အောင်များတဲ့အတွက်တိုက်ဆုံမှုတွေလည်းရှိနေပါတယ် အစားအစာစီးပွားနဲ့ရိခါတွေလိုအပ်နေတဲ့အကြောင်းဒုက္ခတွေကိုကူညီပေးနေသူတွေကပြောပါတယ်ခင်ဗျာ
ဒါကတော့ချင်းပြည်နယ်မင်းတပ်မတူပီလမ်းကတိုက်ပွဲတွေအကြောင်းကိုသားညုံပြောပြပေးခဲ့တာဖြစ်ပါလိမ့်ရှင်ဆက်ပြီးတော့ကယားပြည်နယ်ကလောပီတရေအားလျက်စစ်ဆေးရုံဖျက်ဆီးခံရတဲ့တရင်ကိုတင်ပြပေးကြပါမယ်ကယားပြည်နယ်လောပီတရေအားလျက်စစ်ဆေးရုံမဟာတအားလိုင်းတာဝါတိုင်းကြီးကိုဖဲခုံပြည်သူ့ကာကွယ်ရေးတပ် PDF ကနေဖျက်ဆီးလိုက်တယ်လို့အဖွဲ့တာဝန်ရှိသူတွေကပြောပါတယ်။ဒီမဟာတအားလိုင်းတာဝါတိုင်းကနေပြည်တော်ကိုလျှက်စစ်တာပေးနေတာဖြစ်ပြီးတော့ကယားဒေသအတွက်အကျိုးပြုတာမရှိဘူးလို့လည်းဆိုပါတယ်။ဒီကြောင့် VOA မြန်မာပိုင်းသတင်းတောက်နိုင်ကွင်အင်ကသတင်းပေးပို့ထားပါတယ်။
နေပြည်တော်ကိုလက်စစ်တအားပို့ပေးနေတဲ့လွိုင်ကော်မြို့နယ်လောပိတမဟာတားလိုင်းတာဝါတိုင်းတွေကိုဖဲခုံပြည်သူ့ကာကွယ်ရေးတပ် PDF တွေနဲ့ကရင်နီမျိုးသားကာကွယ်ရေးပူးပေါင်းအဖွဲ့တို့ကလည်းဖျက်ဆီးလိုက်တယ်လို့ကရင်နီကာကွယ်ရေးအဖွဲ့ခေါင်းဆောင်သူကပြောပါတယ
်။ဒါတော့တပ်တိုင်းကနဘာတုံးလိုင်းဖြစ်တဲ့နေပြည်တော်ရဲ့ဆင်းရဲလိုင်းမှစစ်ကပ်များသုံးတဲ့လိုင်းကိုတို့ PDF တွေနဲ့ပေါင်းပြီးတော့ဝိုင်းဖြစ်လာတဲ့ဟာပေါ့ဗျာ။
ဖြစ်စီခံရတဲ့တာဝါတိုင်းနေရာကိုနေမီရှင်းလင်းရေးလှုပ်ဆောင်နေတဲ့မြန်မာစစ်တပ်စစ်တီတချို့မိုင်းနှိမိတဲ့ဖြစ်စဉ်ရှိခဲ့တယ်လို့သူကဆက်ပြောပါတယ
်အဓိကတော့စစ်တပ်ကမိတိုင်းကပြင်နေနေထားမျိုးပါသူတို့မိတိုင်းနဲ့တဝိုက်မှာလည်းဒါကျွန်တော်ယူရှိတယ်အဲကြောင့်မို့တစ်ဖက်တပ်ပေါ်တွေဖြစ်ရတော့ပေါ့လေကျွန်တော်တို့ဖက်ကတယောက်တန်ရာရတယ်တပ်ဖက်ကလည်းဒါပါမိုင်းနှိမိလို့အပြေပြောက်တော့ကျွန်တော်မသိတော့
ဖဲကုံပြည်တဲ့ဘက်ကတော့အဲ့ဒီတာဝါတိုင်းကိုဩဂုတ်လ၁၂ရက်နေ့ကဖျက်ဆီးလိုက်တာဖြစ်ပြီးဒီကတွင်ဆွေရည်တိမ့်မမှုအချင်းလေးကြောင့်ဩဂုတ်လ၁၉ရက်နေ့ညနေပိုင်းမှာသတင်းထုတ်ပြန်ခဲ့တာပါ၎င်းတို့ဖျက်ဆီးခဲ့တဲ့တာဝါတိုင်းဟာစစ်ကောင်စီကတိကျအသုံးပြုဖို့တွေ့တန်းထားတဲ့တာဝါတိုင်းတွေဖြစ်သလိုအခုလိုဖျက်ဆီးလိုက်ရတာဟာစစ်ကောင်စီရဲ့ရန်တရားလက်ပါမှုကိုရပ်တန့်စေဖို့ရည်ရွယ်တယ်လို့ဖဲခုံ PDF ရဲ့ထုတ်ပြန်ချက်မှာရေးသားဖော်ပြထားပါတယ်စစ်ကောင်စီပြောခွင့်ရဗိုလ်ချုပ်စွန်မင်းထွန်းကတော့တာဝါတိုင်းဖျက်ဆီးခံရကြအစီအပြုပြောဆိုခဲ့သလိုအခုခါပြန်လည်ပြင်ဆင်ပြီးခဲ့ပြီလို့ပြောပါတယ
်ကျွန်တော်သိရတဲ့နောက်ကတော့ဟုတ်တယ်အဲ့မှာဓာတ်တိုင်၃တိုင်ကိုမိုင်းခွဲခဲ့တာရှိတယ်ဒီလိုလူဟိုပေးနေတဲ့အားလိုက်ခဲ့ရပါပဲဒါပေမဲ့အရာတွေကတော့ကျွန်တော်တို့ဖြစ်ပြီးနောက်နေမှာပဲချက်ချင်းပြင်ဆင်ကြရလက်ဆက်တာပြသမှုမရှိအောင်တော့အဲလှုပ်ဆောင်ပြီးဖြစ်ပါတယ်ဗျာ
လောပိတရေအားလှည့်ဆက်စက်ယုံဟာတရားပြည်နယ်မှာစီဆောက်တာဖြစ်ပေမဲ့ဒေသတွင်းပြည်သူတွေအကျိုးကျေးဇူးမခံစားရဘူးလို့လိုက်ကောဒေသခံတူကပြောပါတယ
်ဖြစ်ချင်တာတော့ကျွန်တော်ဒီတဲ့ပြည်နယ်အတွက်အကျိုးကျေးဇူးပဲကျွန်တော်တို့ဆက်မချက်ပြရအောင်ပေါ့လက်ရှိတာအဆက်နဲ့ဆိုနိုင်ငံချကိုပို့ပြောင်းရတဲ့ပတ်စံလေးနဲ့ပြီးတော့တနိုင်ငံတော့လက်ဖြန့်ပြီးတော့တမတရားပြည်နယ်ဖြစ်ဖြစ်သူတဲမှုနဲ့အစီအစာဝတ်ပါချင်းကြီးချင်းရတာအမှပြည်သူမှပြတဲ့တော်မရှိဘူး။နောက်ဆိုဒီအမှတလူဖြစ်စီတအားရရှိတာနဲ့ဒီပြည်သူမှပြတဲ့လူဆိုတာတော့ဒါအတိတ်ကမရှိဘူးလို့တော့ကျွန်တော်မှယူတယ
်။ဖြစ်စီခံခဲ့ရတဲ့ဒါအလိုက်တစ်ခုကတော့ရှမ်းပြည်နယ်စဖဲကုံမြို့နဲ့ဗင်လောင်းမြို့နယ်ကြားလွယ်ဟဲကြီးရွာနီးမှာတည်ရှိနေပါတယ်။ဘလူးချောင်းပေါ်မှာအမှတ်တဲအမှတ်နှစ်အမှတ်သုံးဆိုပြီးရန်နှစ်စစ်စီမံကိန်းဆက်ယုံ၃ယုံတည်ရှိနေပြီးအခုဖဲခုံ PDF ဖြတ်စီလိုက်တဲ့တာဝါတိုင်အမှတ်သုံးဆက်ယုံကနေပြည်တော်ကိုတွေ့ရန်ထားတဲ့တာဝါတိုင်တွေဖြစ်ပါတယ်။ကြားပြည်နယ်ဖရူစုတီမောစုနဲ့ရှမ်းပြည်နယ်ဖဲခုံမြို့မှာဒီအုတ်ကုတ်လဆမ်းမှာဒေသခံကရင်လီကာကွယ်ရေးပူးပေါင်းဖွဲ့နဲ့မြန်မာစစ်တပ်တို့ကြားတိုက်ပွဲပြင်းထန်ဖြစ်ပွားနေတာပါ။ဒီကနေ့နေ့လယ်ပိုင်းတိုက်ပွဲဖြစ်ပွားတာမရှိသေးပေမဲ့ဩဂုတ်လ16ရက်နေ့မှာမြန်မာစစ်တပ်နဲ့ဒေသခံကာကွယ်ရေးတပ်တွေကြားပစ်ကတ်မှုတွေရှိခဲ့တယ်လို့ဒေသခံကာကွယ်ရေးဘွဲ့ခေါင်းဆောင်သူကပြောပါတယ်
။အခြားညက9နာရီလောက်ကစစ်တပ်ကကျွန်တော်တို့ပင်ပုံဆိုတဲ့ကြွာခုံကြီးကျောင်းကနေတပ်ဆွဲပြီးတော့ကျွန်တော်ရှိတဲ့ပုံလွယ်ဝေးရွာအခက်ကိုဒုံးကြီးနဲ့ချက်30လောက်လမ်းပြည့်နောက်တပ်အင်အားတွေအများပြားဟိုဖတ်ဖို့ဆောင်တာပေါ့လေ
။တမတော်ကနေအာနာသိမ့်ခဲ့ပြီးနောက်ပိုင်းမေလကစားလို့မိုးပြဲလွိုက်ကောတိမောစုဘရုစုအစရှိတဲ့မြို့နယ်တွေမှာဒေသခံကာကွယ်ရေးတပ်ဖွဲ့တွေဖွဲ့စည်းပြီးစစ်တပ်ကိုခုခံတိုက်ခိုက်လာတာပါ။အခုလိုတိုက်ခိုက်မှုဖြစ်စဉ်တွင်နှစ်ဖက်အစီအပြောက်တွေရှိတယ်လို့ရွာသား9000ကျော်လည်းနေရစွတ်ခွာပြီးစစ်ဘေးသိမ်းရှောင်နေရပါတယ်ခင်ဗျာ
။ VOA မြန်မာပိုင်းသတင်းတောင်နိုင်ကွင်းအင်ကသတင်းပေးပို့ခဲ့တာဖြစ်ပါလိမ့်ရှင်။ဗုဒ္ဓဘူးညရဲ့သတင်းပေးပို့ချက်တွေကတော့ဒီလောက်ပါပဲ။ VOA American အတန်းရဲ့ဗုဒ္ဓဘူးညပိုင်းမြန်မာဘာသာအစီအစဉ်တွေကို American ပြည်ထောင်စု Washington DC မြို့တော်ကနေအတန်းလူုံလာမကရုပ်တံခါပါတိုက်ရိုက်ထုတ်လွှင့်ပေးနေပါတယ်ရှင်။ VOA ရဲ့ website စာမျက်နှာနဲ့ Facebook စာမျက်နှာတွေကနေတော်ရရှင်တွေစောင့်မျှော်ရှုစားနိုင်ကြကြောင်းပါရှင်။မကြခင်မှာထုတ်လွှင့်ပေးမယ့်ဒုတိယပိုင်းနိုင်ရေးဘက်မှာတော့ဗုဒ္ဓဘူးညတိုင်းတင်ဆက်ပေးနေကြဒေါက်တာတန့်စော်ရဲ့လူထုနဲ့ကျန်းမာရေးအစီအစဉ်ဦးကျော်စန္နာရဲ့မြမအရေးသုံးသက်ချက်နဲ့ကိုရဏရဲ့အားကစားခန္ဓာစတဲ့အပတ်စဉ်ခန္ဓာတွေကိုဆက်ပြီးတော့တင်ဆက်ပေးပါမို့စောင့်မျှော်နားဆင်နိုင်ကြပါလိမ့်ရှင်
။ VOA မြန်မာပိုင်းရဲ့ထုတ်လွှင့်ချက်တွေကို smartphone တွေပေါ်ကနေနားဆင်နိုင်ဖို့ VOA Burmese app ကို download လုပ်ရယူနိုင်ပါတယ်။ Android address ဆိုရင် Google Play App Store မှာ VOA Burmese လို့ ရှာပြီး download လုပ်နိုင်တယ်လို့ iPhone တွေအတွက်လည်း Apple App Store မှာ download လုပ်နိုင်ပါတယ် VOA Burmese App မှာ VOA မြန်မာပိုင်းကထုတ်လွှင့်နေတဲ့ အစီအစဉ် တွေကို ထုတ်လွှင့်နေချိန်မှာ ကြိုက်ရိုက်နားထောင်လို့ရတယ်လို့ သတင်းဆောင်းပါးတွေ အပတ်စဉ် အစီအစဉ်တွေကိုလည်း အစဉ်ပြေတဲ့အချိန်မှာ နားဆင်နိုင်ပါတယ်
VOA American တန်ရဲ့မြန်မာဘာသာအစီအစဉ်တွေကို American ပြည်ထောင်စု Washington DC မြို့တော်ကနေလှိုင်းဒိုမီတာ31 kHz 9383ညလှိုင်းဒိုမီတာ32 kHz 9383ညလှိုင်းဒိုမီတာ51 kHz 9885တို့ကနေဓာတ်ရိုက်ထုတ်လွှင့်ပေးနေတာဖြစ်ပါတယ်ရှင်အခုဆက်ပြီးတော့ American နိုင်ငံဆိုင်ရာသတင်းဆောင်မှတပုတ်ကိုတင်ဆက်ပေးကြပါမယ်American တပ်ဖွဲ့တွေက Afghanistan နိုင်ငံတွေကနေဝရုံးတုံးကပြန်လည်ပြီးတော့ထွက်ခွာနေကြတာ။နောက် Afghan အစိုးရလှည့်လျင်းမြန်မြန်ပြုတ်ကျသွားတာတွေနဲ့ပတ်သက်လို့ American သမ္မတ Joe Biden အပေါ်မှာဝေဖန်မှုတွေတိုးလာနေပါဗျ။ဒါပြင်ဒီသမ္မတ Biden တယောက်အားလက်ရက်သွားနေတာကိုရက်ပြီးတော့အင်ဖြူတော်ကိုအင်္ဂါနေ့ညနေပိုင်းမှာပြန်ပြီးတော့ရောက်လာပါတယ်။အာဖဂန်အရေးအမေရိကန်အစိုးရရင်ဆိုင်နေရတဲ့အခြေအနေတွေနဲ့ပတ်သက်လို့အင်ဖြူတော်သတင်းတောက်ပက်စီဝီတာကူဆာဝါရာပေးပို့ထားတဲ့သတင်းမက်ခင်ဖြူထွေးကတင်ပြထားပါဗျ။အ
ာဖဂန်ကအမေရိကန်တပ်ဖွဲ့တွေပြန်ရုပ်သိမ်းချိန်တာလီဘန်တွေချက်ချင်းပြန်အားကောင်းလာတာနဲ့အမျှအာဖဂန်ရဲ့သားတွေနိုင်ငံတွေကနေရုံးတုံးကဆက်ပြေးနေကြတဲ့အခြေအနေတွေမြင်ကြရပြီးနောက်မှာတော့သမ္မတဘိုင်ဒန်အစိုးရဟာအာဖဂန်စစ်ပွဲကနေထွက်ခွာတဲ့ကိစ္စကိုစနစ်တကျမဆောင်ရွက်နိုင်ခဲ့ဘူးဆိုတဲ့ဝေဖန်မှုတွေပိုးပြီးတော့ကျေလောင်လာပါတယ
် The images from the past couple of days at the airport have been heartbreaking
ပြီးခဲ့တဲ့နှစ်ရက်လောက်ကလေဆိပ်မှမြင်ရတဲ့မြင်ကွင်းတွေကကြီးကွဲစရာပါဒါပေမဲ့လည်းတစ်ဖက်မှာလည်းအာဖဂန်ပြည်ပခါမှာဆက်ပါတဲ့အတွက်လူသက်တွေထပ်ပြီးတော့ဆုံးရှုံးရမယ့်အခြေအနေကိုသမ္မတဘိုင်ဒန်ကမစင်စားဘဲနေလို့မရပါဘူ
းတာလီဘန်တွေကအာဖဂန်နစ္စတန်ကိုချက်ချင်းပြန်ထိန်းချုပ်လိုက်ပြီးတဲ့နောက်အမေရိကန်နဲ့မဟာမိတ်အာဖဂန်ထောင်ရဲ့ချီကိုနိုင်ငံလေးကနေကယ်ထုတ်ဖို့အမေရိကန်ကအပူတင်လှုပ်လာရပြီးဖျို့ဖျဲအခြေအနေတွေဖြစ်လာတာပ
ါ We are prioritizing a number of groups American citizens embassy employees
အမေရိကန်နိုင်ငံသားတွေတန်ယုံဝန်ထမ်းတွေနဲ့သူတို့ရဲ့မိသားစုတွေအပြင်တန်ယုံမှာအလုပ်လုပ်ခဲ့ကြတဲ့အာဖဂန်ဝန်ထမ်းတွေအမေရိကန်အထူးဗီဇာလျှောက်ထားဖို့အကျုံးဝင်သူတွေရထားပြီးသူတွေဒုက္ခတဲ့အစီအစဉ်မှာအကျုံးဝင်သူတွေကိုကျမတို့ဦးစားပေးကယ်ထုတ်ပေးနေပါတယ်သတင်းမီဒီယာနဲ့အဖွဲ့အစည်းတချို့မှဘာသာပြန်လုပ်ပေးခဲ့ကြတဲ့အာဖဂန်တွေလည်းဒီထဲမှာပါပါတယ်
။မနေ့ကညနေပိုင်းအထိလူပေါင်း 3,200 ကျော်ကိုကယ်ထုတ်ပြီးခဲ့ပြီးဒီအထဲမှာတန်ရုံဝန်ထမ်းတွေအမေရိကန်နဲ့အာဖဂန်တွေတတိယနိုင်ငံတစ်ခုမှနိုင်ငံသားရထားသူတွေပါဝင်တယ်လို့အမေရိကန်ရရှိတွေကပြောပါတယ်။ဒါအပြင်အထူးဗီဇာပြည်ဝင်ခွင့်နဲ့အာဖဂန်2000နီးပါးကိုအမေရိကန်ပြည်ထောင်စုမှရွှေ့ပြောင်းနေရချထားပေးခဲ့ပြီးကြောင်းလည်းပြောပါတယ်။ဒီလိုပေးလို့ရပြောင်းရွှေ့မှုတွေကိုဩဂတ်လကုန်လောက်အထိဆက်လုပ်နိုင်အောင်တာလီဘန်တွေနဲ့ညှိနှိုင်းနေတဲ့အကြောင်းအမေရိကန်အမျိုးသားလုံခြုံရေးအကြံပေး Jake Sullivan ကပြောပါတယ
် The Taliban have informed us that they are prepared to provide
ရတားလူဒီစစ်ကိုဘေးငင်းငင်းနဲ့တွားနိုင်အောင်လို့သူတို့ဘက်ကပြင်ဆင်ပေးထားတဲ့အကြောင်းတာလီဘန်တွေကပြောပါတယ်ပြောတဲ့အတိုင်းလုပ်လာဖို့ကျွန်တော်တို့မျှော်လင့်ပါတယ
်အာနာသိမ်းပြီးပထမဆုံးအချိန်အင်္ဂါနေ့ကကျင်းပတဲ့တာလီဘန်တွေရဲ့သတင်းစာရှင်းလင်းပွဲမှာတော့ပြောခွင့်ရဇာဘီဖူလာမူဂျာဟစ်ကအာဖဂန်ကိုအကျဉ်းသက်သမားတွေခိုးလုံတဲ့နေရာတစ်ခုမဖြစ်အောင်လုပ်သွားမယ်အကြောင်းနဲ့ရှရီယာအစ္စလာမ်ဥပဒေကိုအခြေခံပြီးအမျိုးသမီးအခွင့်အရေးတွေမဆုံးရှုံးရအောင်လဲအာမခံပေးမယ်လို့ကတိပြုပြောဆိုခဲ့ပါတယ်။အချိန်ကသူတို့ကိုတိုက်ခိုက်ဆွဲသူတွေကိုရောအင်အားစုပါဝင်တဲ့အစိုးရတရက်ဖြစ်အောင်ကြိုးပမ်းကြသူတွေအားလုံးကိုလူငင်းခွင့်ပေးမယ်လို့လဲဂျာဘီဒန်ပြောခွင့်ရကပြောပါတယ
်။စစ်ပွဲတွေမဖြစ်စေချင်တော့ပါဘူး။အာဖဂန်ကိုငြင်းငြမ်းစေချင်ပါတယ်။ဒါကြောင့်လဲတွေးဆုံဆွေးနွေးမှုတွေလုပ်နေတာပါ။
တာလီဘန်တွေရဲ့အကြမ်းဖက်မှုတွေကိုမြင်ခဲ့ရသူတွေကတော့ဒီပြောစကားတွေစစ်မှန်ပါမလားတန်လျာရှိကြပါသေး
။ If it looks like there's a series of conflicts
ခုကြုံရတဲ့ကိစ္စတွေဒီရှေ့ချောက်ကြုံလာရနိုင်တဲ့အကြမ်းဖက်ဝါဒချင်းချောက်မှုတွေကိုကင်တွေ့ရမှာရေရှည်မာဗျူကဘယ်လိုချမှတ်မလဲဒေတာရင်းဘယ်လိုပူပေါင်းဆောင်ရွက်ကြမလဲဆိုတာတွေကိုဆက်ပြီးတော့စနစ်တကျကင်တွေ့ဖြေရှင်းနိုင်မှုလိုပါတယ်။ဒီလိုလုပ်နိုင်ရင်တော့ဒီလိုမှရောပြည်ပမှာပါနာမည်ကောင်းပြန်ရလာနိုင်ပါတယ်။ဒါပေမဲ့ဒါကိုအော်ပြင်းပြင်းလုပ်နိုင်မှုကဘယ်ကူမှာတော့မဟုတ်ပါဘူး
။အားလည်းရခွင့်သွားနေတဲ့သမ္မတဘိုင်ဒန်ဟာအာဖဂန်အရေးကြောင့်သူ့ရဲ့အားလည်းရအဆုံးထိမနေနိုင်တော့ပဲခမ့်ဒေးဗစ်အပန်းပြေစခန်းကနေအင်္ဂါနေ့ညနေပိုင်းကအိမ်ပြော်ကိုပြန်လာခဲ့ရပါတယ်။သမ္မတဘိုင်ဒန်ဟာအမေရိကန်တပ်ဖွဲ့တွေပြန်ရောက်သိမ်းတဲ့ကိစ္စကိုပေါ်ပေါ်တန်တန်လုပ်တယ်လို့ဆိုပြီး Republican တွေသာမကဒီမိုကရက်လွှတ်တော်အမတ်တချို့ကပါပြစ်တင်ဝေဖန်နေကြပြီးဒီကိစ္စစုံစမ်းစစ်ဆေးမှုတွေလုပ်သွားမယ်လို့လည်းပြောနေကြပါတယ်။အခုဖြစ်ရဟာသမ္မတဘိုင်ဒန်အတွက်တော့နိုင်ငံသားရေးမူဝါဒဆိုင်ရာအကြီးမားဆုံးအကျက်အတည်းကြုံရတာပဲဖြစ်ပါတယ်ရှင
်အမေရိကန်အာဖဂန်နိုင်ငံရေးသတင်းဆောင်မမက်ခင်ဖြူထွေးပြောပြပေးခဲ့တာဖြစ်ပါတယ်ရှင်အခုဆက်ပြီးတော့ဗုဒ္ဓဘူးညရဲ့အပတ်စဉ်ကဏ္ဍအစီအစဉ်တွေကိုဇက်တိုက်တင်ဆက်ပေးကြပါမယ်အရင်ဆုံးတော့လူလူနဲ့ကျမ်းမာရေးအစီအစဉ်တင်ဆက်ပေးကြပါမယ်
ကိုဗစ် -19 ကူးစက်ခံရရင်ယောဂဒဏ်ကိုခံနိုင်အောင်လို့အစားအသောက်ကိုအတက်နိုင်ဆုံးအဟာရပြည့်ဝအောင်လို့စားသုံးရမှာဖြစ်ပါတယ်။ကိုဗစ်ကူးစက်ခံရသူတွေဟာဗိုင်းရပ်စ်ပိုးကိုကိုယ်ခံအားကနေတဆင့်အဓိကတိုက်ထုတ်ရတာဖြစ်တာကြောင့်ကိုယ်ခံအားပြည့်နေဖို့လည်းလိုပါတယ်။လူလူနဲ့ကျန်းမာရေးအစီအစဉ်မှာဒေါက်တာတန့်စောကတင်ပြထားတာ။နားဆင်ပါရှင
်။ COVID-19 ကူးစက်ခံရသူအများစုဟာ COVID-19 ဗိုင်းရပ်စ်ပိုးကိုခန္ဓာကိုယ်မှာရှိပြီးသားကိုယ်ခံဆန်းစနစ်အားကိုးနေတာတိုက်ထုတ်နေကြရတာပါ။ကိုယ်စားပြည့်စုံကောင်းမွန်နေမယ်ဆိုရင် COVID-19 ရောဂါပိုးကိုအချိန်တူတူနဲ့ကုလတက်ထုတ်နိုင်မှာဖြစ်ပြီးနောက်ဆက်တဲ့စူးစူးဖြစ်ပေါ်ခံစားရမှုကိုလည်းရုံနဲ့တက်တာစီမှာဖြစ်ပါလေ။ကိုယ်စားပြည့်စုံကောင်းမွန်အောင်နေထိုင်စားသုံးတဲ့နေရာမှာအစာအာဟာရကိုပြည့်စုံမျှတအောင်စားသုံးမိခြင်းဟာအလွန်ကြီးပါတဲ့လုံခြုံရေးတစ်ခုဖြစ်တယ်လို့အာဟာရဆိုင်ရာအထူးပြုဆရာဝန်တခုဖြစ်သူဒေါက်တာဆင်းရဲသူစိန်ကအခုလိုပြောပါရစေ
။အာဟာရအရင်အရေးကြီးတာဘာကြောင့်လဲဆိုတော့ COVID ကဗိုင်းရပ်စ်ပိုးဖြစ်တယ်။ဗိုင်းရပ်စ်ပိုးဖြစ်တော့ကိုယ်ကအားနေတိုက်ထုတ်တာများတယ်ပေါ့နော်။ဆေးကိုအားကိုးနေရတဲ့ဆိုင်ကိုယ်ခံအားလည်းသူကအရေးပါတယ်ဒီမှာပါတယ်။အဲ့တော့ကိုယ်ခံအားပြည့်ဖို့ဆိုရင်အစာအာဟာရတွေပြည့်စုံအောင်စားဖို့လိုတယ်။အဲ့တော့ကိုမစားနိုင်ဘူးဆိုရင်ဒီအာဟာရရည်တွေဖြည့်တောက်ဖို့မမေ့ပါနဲ့။နောက်ဆုံးအရေးကြီးဆုံးကခုနပြောသလိုပေါ့တကြွနဲ့လူတွေနဲ့တိုင်ပင်ပြတာဖို့မမေ့ပါနဲ့လို့ဟုတ်အကြံပေးချင်ပါတယ်
။ COVID-19 ကူးစက်ခံရတဲ့ပြည်တွေမှာလူကြီးပဲဖြစ်ဖြစ်လူငယ်ပဲဖြစ်ဖြစ်တုံးရတဲ့အထက်အစာမဝင်ဘူးဆိုရင်ဆရာဝန်နဲ့တန်းတော်တိုင်ပင်တင်တယ်လို့သိရပါပါတယ်။အစာအာဟာရကိုတနင်္လာနေ့နဲ့ဆက်ဆံပြန်လည်ဖြည့်သိမ်းပေးဖို့လို့ပြီးလိုရတယ်ဆိုရင်တကြွနောက်လေတဲ့လူတွေရဲ့အကူအညီနဲ့သူတို့ကလည်းတစ်ဆင့်ပြန်လည်ဖြည့်သိမ်းပေးဖို့လိုတယ်လို့ဆရာတော်ဆင်းရဲသူတွေကပြောပါတယ်
။ခုနလေးကိုမှာကျင်တာပေါ့နော်။ဟိုလူကြီးပဲဖြစ်ဖြစ်လူငယ်ပဲဖြစ်ဖြစ်အစားမဝင်ဘူးဆိုရင်၃ရက်အထက်အစားမဝင်တော့ဘူးဆိုရင်ဒါကိုကဂယူးဆိုင်ပြီးတော့တခုခုမှဆရာဝန်နဲ့ပြတာပဲဖြစ်ဖြစ်ဒါမဟုတ်ရင်ဒီလိုမျိုးဟိုမီဒီယာတွေကတဆင်ပေါ့နော်ညွှန်ကြားပေးတဲ့ဒီလို health education video တွေစာစုတွေကိုဖတ်တာပဲဖြစ်ဖြစ်အဲ့ဒါမျိုးနဲ့ချိန်ပြီးတော့ဟိုမှန်ကန်တဲ့အာဟာရဆိုင်ရာအသွေးအမြင်လေးရဖို့လိုပဲပေါ့နော်ဟိုဖြားနေရင်တော့လူတိုင်းကတော့အစားစားဖို့ကတော့နည်းသွားမှာမှန်တယ်ဒါပေမဲ့အာဟာရလေးကိုတတ်နိုင်ဆုံးပြည့်အောင်စားနိုင်ဖို့အတွက်ဒီလိုမျိုးဟိုတက်ကြွတဲ့လူတဲ့တိုင်ပင်မှာအဲ့လိုတိုင်ပင်ပြတာပို့လဲဟိုမတွေ့ဝင်နေပေါ့နော်မနေနေပေါ့နော်အဲနောက်တစ်ခုကကျတော့ဒီအောက်ဆီဂျင်ရှင်နေရတဲ့လူတွေဆိုရင်လည်းတကယ်လို့များပေါ့အစားဝင်တာတနေ့ဟိုအဲ1000မေပေါ့နော်တလီတာထက်နေခဲ့ရဆိုရင်ဒီသွေးကြောတွေပိုင်းကနေပြီးတော့အစာအာဟာရတွေဒါမှမဟုတ်ရေဓာတ်တွေကိုတက်ကျွမ်းနေဆရာဝန်ကတိုင်ပင်ပြီးဖြည့်ဖို့မနေပါနဲ့ပေါ့နော်အဲ့ဒါလေးပဲအကြံပေးချင်ပါတယ
်နေ့စဉ်လိုအပ်တဲ့အာဟာရပမာဏပြည့်မြအောင်စားတော့တဲ့နေရာမှာစားနိုင်တဲ့သူတွေအနေနဲ့ပုံမှန်စားနေကြအစာအစာတွေကိုပဲအာဟာရပြတ်အောင်စားပြီးဖို့လိုတယ်ပါမစားနိုင်တဲ့သူတွေအနေနဲ့ကတော့အစာကိုစားလို့လည်းပုံအောင်ပြုလုပ်ပြီးကြိုးစားစားတော့ပေးဖို့လိုတယ်လို့ဒါတော့စုပြည့်သူတွေကအခုလိုရှင်းပြပါပါတယ
်အဲ့တော့စားတဲ့နေရာမှာဘယ်လိုမျိုးတွေရွေးချယ်စားသုံးလဲဆိုတော့အမြဲဟိုကိုဗစ်မှာတော့ထူးထူးခြားခြားဘာမှမရှိဘူးပုံမှန်စားတဲ့အတိုင်းမျက်မျက်တက်တာစားပေးရပြီအဲ့တော့မျက်မျက်တက်တာစားပေးရဆိုရင်ညမှာထမင်းပါမယ်အသားငါးပါမယ်ခင်းနေဟင်းရပါမယ်ပေါ့နော်အဲ့တော့ထမင်းကတော့ပုံမှန်စားနေကြတဲ့အတိုင်း10ဆုံးကနေ15ဆုံးအဲဝင်တလောက်လေးပေါ့တကယ်လို့9ဆုံးမဲ့ဝင်ရင်9ဆုံးပေါ့နော်အဲ့လောက်ကနေပြီးတော့တဖြည်းဖြည်းတိုးပြီးတော့15ဆုံးလောက်ဒီစားပေးတင်တယ်ခင်းနေဟင်းရအနေနဲ့ကတော့တရုပ်ပကံလုံးတဝက်စာလောက်စားပေးလုံလောက်တယ်ပေါ့နော်အသားငါးအနေနဲ့ကတော့လက်ဒီနှလုံးရွယ်လက်ဘဝတဝက်ရွယ်တဒုံးနှစ်တုံးလောက်ပေါင်စားပေးတင်တယ်ပေါ့နော်ဒါကတော့အနည်းဆုံးပမာဏပေါ့အဲ့ခါကျတကယ်လို့ဒီထမင်းတစ်ပကံမစားနိုင်ဘူးလို့လုံးကြမယ်အဲ့ဒါဆိုရင်ဒီထမင်းရဲ့အသားငါးဟင်းမြွေတွေကိုစံပြုတ်ပြစ်ပြစ်တစ်ခွက်အနည်းနဲ့ပြောင်းပြုတ်လိုက်ပေါ့ဒါဆိုရင်သူကဝါးစရာလည်းမလိုတော့ဘူးမောနေတဲ့အချိန်မှာလည်းကောင်းကောင်းမြူချလို့ရပါမယ်ပေါ့နော်နောက်တစ်ချက်ကတကယ်လို့အသားငါးတွေအဆင်မပြေဘူးဝယ်ရတာဒါမဟုတ်ဘူးနားမစားချင်ဘူးဆိုရင်အသားငါးအစားဒီစံပြုတ်ထဲကိုချဲဟုတ်အကာကြီးထည့်ပေးလို့ပြုတ်ပေးလို့ရတယ်ပဲနေတဲ့မျိုးကြီးထည့်ပေးပြုတ်ပေးလို့ရတယ်ပေါ့နော်အဲ့အမျိုးနဲ့မှလူနာပို့ပြီးတော့အာဟာရပို့ပြည့်မယ်ပေါ့အဲနောက်တစ်ချက်ကဒီကြက်ပြုတ်တွေကိုကြက်ပေါင်းတွေကိုလည်းဒီစံပြုတ်ထဲမှာရောပြီးတော့တောက်လို့ရတယ်ဒီနည်းနဲ့ဆိုအစာအာဟာရပြည့်အောင်ပေါ့နော်ဒီကိုဗစ်ဖြစ်နေတဲ့ကာလအတွင်းမှာစားပေးရမယ်အဲ့တော့စားတဲ့အချိန်မှာခုနလိုဟာရို9ကြိမ်ကနေ6ကြိမ်ခွဲပြီးတော့စားပေးရမယ်ပေါ့နော်ဟုတ်အဲနောက်ထပ်ကတော့သူအစာကောင်းကောင်းမစားနိုင်ဘူးဒါမှမဟုတ်အိမ်မှာတမိသားစုလုံးဖြားနေလို့ပေါ့နော်ဒီလိုမျိုးတွေလုတ်ပေးလို့မကြဘူးဆိုရင်တော့အာဒီအသင်းထုတ်ထားရဲပေါ့နော်အာဟာရရေဘူးတွေအမှုန်တွေရှိရဲအဲ့အမျိုးလေးတွေကိုဆရာဝန်ညွှန်ကြားချက်အတိုင်းတနေ့ကိုတချင်းငကြိမ်အဲ့လိုထည့်ပြီးဖြည့်ဆွတ်တောက်ပေးဖို့လိုပါတယ်
COVID-19 ကူးစက်ခံရတဲ့လူတွေဟာဗိုင်းရပ်စ်ပိုးကိုကိုယ်ခံအားကနေတစ်ဆင့်အဓိကတိုက်ထုတ်ရတာဖြစ်တာကြောင့်ကိုယ်ခံအားပြည့်နေစေဖို့အတွက်အစာအာဟာရတွေကိုပြည့်စုံအောင်စားသုံးပေးဖို့လိုတဲ့အကြောင်းတင်ပြပေးလိုက်တာဖြစ်ပါတယ်ကျွန်တော်ပြန်လို့ပ
ါဒေါက်တာတန့်စောတင်ဆက်ခဲ့တဲ့လူလူနဲ့ကျန်းမာရေးအစီအစဉ်ကိုနားဆင်ကြရတာဖြစ်ပါတယ်ရှင်ဆက်ပြီးတော့ဦးကျော်စန်းသားရဲ့မြမရေးသုံးသပ်ချက်ကိုတင်ဆက်ပေးကြပါတယ်ငကိုကလေးကမှတိတ်လွတ်လပ်မှုမရှိခဲ့တဲ့မြမမီဒီယာလောကဟာဆက်ရနာသိမ်းပြီးလိုက်တဲ့အချိန်ကနေစပြီးတော့ပို့ပြီးတော့မှအခက်ကြုံလာရပါတယ်ဒီလိုမီဒီယာကိုချင်းချောက်ထိန်းချုပ်တာကဘသူတွေအတွက်ဘလို့များအကျိုးသက်ရောက်မှုရှိနိုင်ပါသလဲဦးကျော်စန်းသားကိုမတ်တိန်ကြီးထိုက်ကမေးမြန်းတင်ဆက်ထားပါတယ်
အာဖဂန်ကအမေရိကန်တပ်ဖွဲ့တွေပြန်ရုတ်သိမ်းချိန်တာလီဘန်တွေချက်ချင်းပြန်အားကောင်းလာတာနဲ့အမျှအာဖဂန်ရဲသားတွေနိုင်ငံလေးကနေရုံးသုံးကားဆက်ပြေးနေကြတဲ့အခြေအနေတွေမြင်ကြရပြီးနောက်မှာတော့တမရဘိုင်ဒန်အစိုးရဟာအာဖဂန်စစ်ပွဲကနေထွက်ခွာတဲ့ကိစ္စကိုစနစ်တကျမဆောင်ရွက်နိုင်ခဲ့ဘူးဆိုတဲ့ဝေဖန်မှုတွေပိုးပြီးတော့ကျေလောင်လာပါတယ
် The images from the past couple of days at the airport have been heartbreaking.
အစီအစဉ်မှရင်းထုတ်လွှင့်မိတဲ့အတွက်တောင်းပန်ပါတယ်ရှင်အခုဆက်ပြီးတော့ဒီဥကျော်ဇန်သားရဲ့မြမအရေးတုံသက်ချက်ကိုဆက်ပြီးတော့တင်ပြပေးကြပါတယ်ဒီငကိုကလေးကမှတိတ်ပြီးတော့မှလွတ်လပ်မှုမရှိရတဲ့မြန်မာမီဒီယာလောကနဲ့ပတ်သက်ပြီးတော့ဆက်ရနာသိမ်းလိုက်တဲ့အချိန်မှာတော့ပို့ပြီးတော့မှအခက်ကြုံလာရပါတယ်မီဒီယာကိုထိန်းချုပ်တာကဘယ်သူတွေအတွက်အကျိုးသက်ရောက်မှုရှိနိုင်မှာမလဲဥကျော်ဇန်သားကိုမတိန်ကြီးထိုက်ကမေးမြန်းတင်ဆက်ထားတဲ့ဒီမြမအရေးတုံသက်ချက်အစီအစဉ်ကိုအခုထုတ်လွှင့်ပေးမှာဖြစ်ပါတယ်ရှင်မြမမီဒီယာလောကမှာဒီလိုသတင်းတွေနေတဲ့အချိန်အနေနဲ့ပတ်သက်ပြီးတော့ဒီသတင်းသမားတွေမီဒီယာသမားတွေဖန်ဆီးပြီးတော့ထုတ်နှောင်ခံရတာတွေရှိပါတယ်ဒီစစ်ကောင်စီလက်ထက်မှာမီဒီယာလောကရဲ့အခြေအနေဘယ်လိုရှိပါသလဲဥကျော်ဇန်သ
ားအင်္ဂယ်ဥကျော်ဇန်သားမင်္ဂလာပါရှင်အင်္ဂယ
်မင်္ဂလာပါမသိကြီ
းဟုတ်ကဲ့အင်္ဂယ်ဒီတပတ်မှာတော့ဒီမီဒီယာတွေမြန်မာနိုင်ငံတဲကမီဒီယာတွေကြုံနေရတဲ့အခက်အခဲအခြေအနေနဲ့ပတ်သက်ပြီးတော့အရင်ဆုံးမေးချင်ပါတယ်အင်္ဂယ်ဒီအနာသိမ့်ပြီးတဲ့နောက်မှာမီဒီယာတွေကြုံနေရတဲ့အခြေအနေဇိုးကြီးအတိုင်းအတာကဘယ်လောက်များဆွနေပါပြီလဲအင်္ဂယ
်အရင်ကလေးကသိမ့်မကောင်းခဲ့တဲ့အခြေအနေဟာအခုအများကြီးပိုဆိုးသွားပါတယ်ကြည့်ရတယ်မသိမ့်ရတဲ့မြန်မာနိုင်ငံရဲ့မီဒီယာအခြေအနေဟာသိမ့်ကောင်းလာတော့မဟုတ်ပါဘူးမီဒီယာသမားတချို့ဟာအကြီးညိုပြက်စင်မှုကြောင့်ဒီယူခံရတာတရားတပောင်ရင်ဆိုင်နေကြရတယ်အများကြီးရှိခဲ့ပါတယ်ဒါပေမဲ့အဲ့လိုမကောင်းတဲ့အခြေအနေနေပြီးတော့အခုဆိုရင်ဆိုးရွားတဲ့အခြေအနေတစ်ခုရောက်ရှိသွားပြီဖြစ်ပါတယ်လောက်ဆိုးတယ်လဲဆိုရင်သတင်းသမားတွေမီဒီယာသမားတွေအတွက် NBA ရောက်လာတဲ့အဖြစ်ဖြစ်ပါတယ်။သူညာတဲ့အခြေအနေပါ။မီဒီယာတိုက်တချို့အပိတ်ခံရတယ်။သတင်းသမားတချို့ကတိုင်းပြည်ထဲမှာမနေရဲဘဲနဲ့ထွက်ပြေးနေရတယ်။ဖမ်းဆီးခံထားတာလည်းအများကြီးရှိပါတယ်။မြန်မာနိုင်ငံသားသတင်းသမားတွေမကနိုင်ငံသားတွေကိုလည်းဖမ်းတယ်။ဂျပန်သတင်းထုတ်ဖို့တော့ဒါပတ်စံမျက်နှာကြောင့်ပြန်ပြီးလွတ်ပေးလိုက်တဲ့ငွေမျက်နှာကြောင့်ဆိုတော့အတော့ကိုဆူရနေတဲ့အခြေအနေလို့ပြောရမှာဖြစ်ပါတယ်မသိဘူး။
အဲ့တော့ဒီအာနာသိမ့်ပြီးတဲ့နောက်ပိုင်းမှာတက်မတော်ဘက်ကအတော်လေးမီဒီယာတွေအပေါ်မှာဖိနှိမ်နေပါတယ်ဒါကဘိုင်းရည်ရွယ်ချက်နဲ့ပြစ်မှတ်ထားပြီးတော့နှိပ်ကွပ်နေရပါတယ်ရှင်အကဲ
တခွန်းနဲ့အတူဆုံးပြောရင်ကြောက်လို့ဖြစ်ပါတယ်သူကမီဒီယာတွေကိုကြောက်တယ်မီဒီယာတွေကိုဘာကြောင့်ကြောက်တယ်လဲမီဒီယာတွေကအမှန်ကိုပြောတယ်ဆိုတော့ဒီစစ်အာဏာသိမ်းထားတဲ့စစ်ကောင်စီကတရားဥပဒေကိုမလင်းတစ်ပတ်လုတ်ပြီးတော့ဖွဲ့စည်းပုံအခြေခံဥပဒေကိုချိုးဖောက်ပြီးတော့ဖွဲ့စည်းပုံနဲ့အညီတက်လာတဲ့ဆိုတော့ပြောတယ်လူလူရဲ့ဆန့်ကျင်မှုကိုဒီအထိမျောလင်းခဲ့ပုံမရဘူးသူတို့ထိမ့်မနိုင်သိမ့်မရတဲ့အထိလူတွေကပုံစံမျိုးမနဲ့ဆန့်ကျင်လာကြတယ်ဆိုတော့အဲ့ဒီဟာကိုသူတို့ရင်ဆိုင်လို့မရဘူးဆိုတော့ဒီအခြေအနေကိုမီဒီယာတွေကပြောတယ်အဲ့ဒီအမှန်တရားကိုဆိုတော့ဒီအမှန်တရားနဲ့ရင်ဆိုင်မှာသူတို့ကြောက်တယ်မီဒီယာကိုကြောက်တယ်အဓိကအဖြစ်ဒါကြောင့်သူတို့ဟာနှိကွက်နေခြင်းဖြစ်တယ်ဆိုရင်တော့အမှန်ဆုံးပါပဲခင်ဗျာ
ဟုတ်ကဲ့ရှင်အဲ့တော့သူတို့ရည်ရွယ်ချက်ကရောပေါက်မြောက်ပါသလားသူတို့ရည်ရွယ်တဲ့အတိုင်းအတာထီရောရလတ်ရောဖြစ်လာပါသလားရှင်အင်ကဲ
ကျွန်တော်အမြင်တော့မဖြစ်လာနိုင်ပါဘူးပိုပြီးဆိုးရွားတော့ပါတယ်သူတို့ကဒီအမှန်တရားကိုဖုံးကွယ်ထားခြင်းအပြင်လူတွေကမသိဘူးသူတို့လုပ်နေတာတွေကိုကမ္ဘာနိုင်ငံတွေကသူတို့လုပ်နေတာတွေဘယ်လောက်ဆိုးရဲဆိုတာမသိဘူးဆိုတော့သူတို့စိတ်ထားဟာအတော်လေးတက်နေလိမ့်မယ်လို့မျှော်လင့်တယ်သူတို့မီဒီယာတွေကိုလူဆိုးဆိုးရွားနှိပ်ကွပ်လိုက်တဲ့အတွက်ကြောင့်သူတို့ရဲ့ image ပုံကြီးဟာပုံမှုတို့ရာကျဆင်းသွားပါတယ်။ဆိုတော့တိုင်းပြည်မှာဖြစ်နေတာတွေကိုသူတို့မီဒီယာတွေကနှိပ်ကွပ်လည်းပဲနိုင်ငံတကာကတော့ပုံစံမျိုးမျိုးနဲ့သိနေကြတာပါပဲ။ဒီကနေ့မှာမီဒီယာဆိုတာကတော့ပဇက်ပေါက်ပေါင်းများစွာရှိနေလို့ပြောပါလိမ့်မယ်။ဒါ channel မျိုးစုံနဲ့သတင်းတွေကနိုင်ငံတကာကိုအထိပြန့်နှံ့နေတာဆိုတော့ဘယ်လို့မှပိတ်လို့လည်းမရနိုင်ပါဘူး။ဒါကြောင့်သူတို့ရဲ့ယူဆချက်မအောင်မြင်ဘူးလို့ပဲကျွန်တော်ယူဆပါတယ်မသိဘူး။
ဆိုတော့မြန်မာနိုင်ငံတဲမှာမီဒီယာတွေအတိုင်းအတာတစ်ခုထိလွတ်လွတ်လပ်လပ်လုံခွင့်ရတဲ့သက်တမ်းကလည်းအတော်လေးညှို့ပါသေးတယ်ဆိုတော့မီဒီယာတွေကဟိုမခိုင်မာသေးတာကရောဒါပြဿနာတစ်ခုများဖြစ်နေပါသလားရှင်ဒီအခြေအနေမှာ
မခိုင်မာတာလည်းအရေးကြီးတဲ့ပြဿနာတစ်ခုပါပဲ။ဘာကြောင့်လဲဆိုတော့ဒီသားအစိုးရဘူလဲပွင့်မြင်နေတဲ့ပြန်သူတို့ကလည်းမီဒီယာခိုင်မာအောင်မှမလုပ်ပေးခဲ့တာကိုအခုသူတို့အခက်ကြုံရတဲ့အခါမီဒီယာကိုသူတို့သိအောက်ကိုရပါတယ်အောက်ထားလာတယ်သို့တော်လည်းပဲမီဒီယာဟာသူတို့ကိုထက်ကခိုင်မာအောင်မလုပ်ပေးခဲ့ဘူးလေသူတို့ခင်မာလည်းပဲမီဒီယာဟာသိပြီးတော့အမှန်တရားကိုဒေရိုးပြောခွင့်ရခဲ့တာတော့မဟုတ်ဘူးလို့ပြောပါလိမ့်မယ်ကျွန်တော်အစောပိုင်းမှာပြောခဲ့သူပဲ
ဆိုတော့လက်ရှိအခြေအနေမှာကဒီတက်မတော်ဘက်ကလည်းအတော်လေးနှိပ်ကွပ်နေပါတယ်အင်ကဲဆိုတော့ခရောက်တော့ဒီမီဒီယာတွေအနေနဲ့ဒီတက်မတော်ဘက်ကိုပဲဟိုဘက်လိုက်ပြီးတော့ ဟိုရက်တီရမလားဒါမှမဟုတ်လဲဒီဆရာနာသိမ့်မှုစန့်ကျင်တွန်းလှန်နေသူတွေဘက်ကပဲဟိုရက်တီလိုက်တင်သလားတစ်ဖက်ဖက်မှာပြက်ပြက်သားသားရက်လိုက်လို့ရောတင့်တော်ပါသလားအန်ကဲ
ကျွန်တော်အမြင်ကတော့မီဒီယာဟာဘက်လိုက်ခြင်းနဲ့ဘက်ကိုသူတို့လိုက်နိုင်ပါတယ်သူတို့သဘောထားပဲဒါပေမဲ့လည်းအမှန်တရားကိုတော့အခြေခံမယ်အချက်လက်ကိုတော့အမှန်တိုင်းပြောမယ်အချက်လက်ကိုတော့ fabricate ဒါတိုးချဲ့ပုံကြီးချဲ့ပြီးတော့လုတ်ကြံဖက်ထွင်ပြီးတော့တမင်တကာတော့လုံးမပြောနဲ့ဖြစ်နေရင်ဖြစ်နေတဲ့အတိုင်းပြောပါအဲ့ဒီအပေါ်မှာ refund သုံးသက်တာကတော့တစ်ပိုင်းလို့ကျွန်တော်ပြောချင်ပါတယ် media balance ဆိုတာလည်းပဲဒီနိုင်ငံမှာလည်းပဲဟို republican ပဲပါတဲ့ media democrat ပဲပါတဲ့ media ဆိုပြီးရှိရတာပဲသူတို့ဆန္ဒနဲ့သူတို့ရက်တည်သို့တော်လည်းပဲသူတို့ဟာအခြေခံအချက်လက်ကိုတော့မှန်းအောင်ပြောရမှာဖြစ်တယ်ဒါအဖြူအမဲလို့တော့ပြောလို့မရဘူးဆိုတော့မြန်မာနိုင်ငံမှာလည်းအခုလည်းပဲအန္တရာယ်တွေကဖန်တီးထားတဲ့မီဒီယာတွေသူတို့ဘက်ကိုလိုက်ကြောနေတဲ့မီဒီယာတွေလည်းကြားပါတယ်ဒါဥရကျွန်တော်ကတော့အပြစ်လို့တော့မပြောလို့ဘူးသူတို့လည်းပဲသူတို့ရဲ့ရက်တည်ခြင်းနဲ့သူတို့ရက်တည်နိုင်တယ်သို့တော်လည်းပဲအမှန်တရားကိုတော့အခြေခံပြီးတော့သုံးစားမှဖြစ်တယ်အချက်လက်ကိုတော့သူတို့အမှန်တိုင်းပြောမှဖြစ်ပါတယ်ခင်ဗျာအဓိကအဲ့ဒါအရေးကြီးဆုံးလို့ထင်ပါတယ်
ဟုတ်ကဲ့ရှင်အဲ့ဒီမှာလဲအန်ကယ်ဒီမလွဲမသွေကြုံရတာကဒါလူလူရဲ့မချစ်မရဲဖြစ်မှုလို့ညာပြောလို့ရမလားမသိပါဘူးမီဒီယာတွေဟာသူတို့လူလားသလိုမဖော်ပြမတင်ပြဘူးဆိုလို့ရှိရင်လေဒါဟိုဘက်ဒီဘက်ဝေဖန်ဆဲဆူတိုက်ခိုက်တာတွေကဒါမီဒီယာသမားတွေကြုံတွေ့နေရတော့ဒီလူလူရဲ့သဘောထားကရောမီဒီယာလွတ်လပ်ခွင့်အပေါ်မှာဘလောက်အရေးပါပါတယ်ဘလောက်စကားပြောပါတယ်ရှင
်ပြီးအရေးကြီးပါတယ်တကယ်တော့အမှန်တရားဆိုတာခါးပြီးပါတယ်လူတိုင်းဟာလက်မခံနိုင်ပါဘူးလူလူကိုယ်၌ကတစ်ဖက်ဖက်ကိုပါနေရတဲ့အခါမှာကိုယ်ပဲနဲ့အိုင်ဒီယာအယူဆချင်းမတူတဲ့မီဒီယာကိုဆဲကြမှာပဲကျွန်တော်တို့မကြမ်းခဏကြုံရတဲ့အတိုင်းပါပဲမသိဘူးဒါပေမဲ့ဒီညမှာကျွန်တော်ပြောချင်တာကတော့ကျွန်တော်တို့ VOA ရဲ့တီထောင်ငါးရကလေးကပြောလာခဲ့တဲ့စကားတစ်ခုပါပဲကျွန်တော်ကတော့တိုင်းပြည်အတွက်ကျွန်တော်တို့ကောင်းတဲ့သတင်းဖြစ်ရင်ဖြစ်မယ်မကောင်းတဲ့သတင်းလည်းဖြစ်ခြင်းဖြစ်မယ်ဒါပေမဲ့အမှန်ကိုတော့ပြောမှာပဲတိုက်တံတိုက်တာကတော့သူတို့ရဲ့အပိုင်ဖြစ်ပါတယ်အခုဆိုရင်မြန်မာနိုင်ငံမှာဆိုလို့ရှိရင်ဝေဖန်တဲ့ဆုတ်ချတဲ့အစင်းမဟုတ်ဘူးဆဲဆူမိုက်မိုက်ရိုင်းရိုင်းကိုဆဲဆူကြတာပါပဲသူတို့ပြောဆိုပိုင်ခွင့်သူတို့ဆဲခြင်းလဲဆဲပိုင်ခွင့်ပေါ့လေဆဲပါလေလို့ပဲကျွန်တော်ကခံယူပါတယ်အရေးကြီးတာကကျွန်တော်မီဒီယာသမားတွေအရေးကုန်ထူဖို့ပဲအရေးကြီးတယ်မီဒီယာသမားပိစဖို့မီဒီယာသစ္စာရှိဖို့အမှန်တရားအပေါ်မှာသစ္စာရှိဖို့အဓိကအဖြစ်အချက်လက်နဲ့ပတ်သက်တဲ့အမှန်တရားကိုကျွန်တော်အခြေခံမှဖြစ်ပါတယ်ခင်ဗျာ
ဟုတ်ကဲ့ကဲ့အဲ့တော့အခုဆိုလို့ရှိရင်ဒါအနာသိမ့်ထားတဲ့စစ်တပ်ကဒါမီဒီယာတွေအပေါ်မှာအတော်လေးကိုပြင်းပြင်းထန်ထန်ဖိနှိပ်နေပါတယ်ဆိုတော့ဒီအနာသိမ့်မှုမတန်ခင်တဲ့အစောပိုင်းကာလကလောက်မီဒီယာတွေလုံခြုံခွင့်မရတော့ပါဘူးဆိုတော့ပြည်သူတွေအတွက်ရောဒါဟာညံ့နာမှုများဖြစ်လာပါပြီလားရှင
်ညံ့နာပါတယ်မီဒီယာတွေကသာမရေးရတော့ဘူးဆိုရင်ပြည်သူတွေဟာအမှန်တရားကိုပဲသိခွင့်ရအောင်လဲဆိုတော့အခုမီဒီယာတွေကိုပိတ်တင်လိုက်တယ်မီဒီယာတွေလွတ်လွတ်လပ်ပြောခွင့်မရှိတဲ့အတွက်ကြောင့်ပြည်သူတို့ကဘယ်အချက်လက်ကိုမိခိုးပြီးတော့သူတို့ဆုံးဖြတ်ကြမှာလဲမူတည်ပြီးတော့ဆုံးဖြတ်ကြမှာလဲသူတို့တည်းလည်းပဲအခက်အခဲကြုံရပါတယ်ဒီညမှာတစ်ဆက်တည်းပြောချင်တာကမီဒီယာတွေကိုပိတ်တင်ခြင်းဒီမီဒီယာလွတ်လပ်ခွင့်ကိုပိတ်တင်ခြင်းဒီလူလူသားရင်းဆုံးရှုံးတာမဟုတ်ပါဘူးအာဏာပိုင်တွေလည်းဆုံးရှုံးတာပဲအဲ့ပွင့်နေတဲ့မီဒီယာတွေမရှိဘူးဆိုရင်သူတို့ပြောတာဘယ်သူမှမယုံဘူးဆိုတော့သူတို့ဟာအမှန်တကယ်လုတ်ပြီးအောင်တော့ကဲမှန်ရအောင်ပြောပါမယ်ဆိုတော့သူတို့စကားကိုဘယ်သူယုံမှာလဲဆိုပွင့်နေလွတ်လပ်တဲ့မီဒီယာမရှိရင်ဘလို့မှမယုံနိုင်ကြဘူး။သူတို့လည်းဆုံးရှုံးတာပဲ။သူတို့စကားကိုပြည်တွင်းမှာလည်းနားပေါအောင်ပြောနိုင်ဘူး။နိုင်ငံတကာကိုလည်းပဲသူတို့နားပေါအောင်ယုံကြည်အောင်ဒီမီဒီယာဆင့်ပြောမှာဖြစ်တယ်။ဒီမီဒီယာလက်နက်ကိုသူတို့အဆုံးမချနိုင်ဘူး။ရန်တရားကိုအဆုံးမချနိုင်ဘူးဆိုတော့ပြည်သူလူထုဆုံးရှုံးလို့အာဏာပိုင်တွေလည်းဆုံးရှုံးတယ်လို့ပြောမှာဖြစ်ပါတယ်မသိဘူ
း။ဟုတ်ကဲ့ thank you ။အဲ့တော့ဒီမြန်မာနိုင်ငံမှာဒါမီဒီယာဖိနှိပ်မှုဟာအဆက်ဆက်ဖြစ်လာပါပြီ။ပိုပြီးပိုပြီးလည်းပြင်းထန်လာနေပါတယ်။ဆိုတော့ဒီမီဒီယာဟာဒီမြန်မာနိုင်ငံမှာစရုပ်ထမန္တန်ဆိုတဲ့နေရာကိုရောက်လာနိုင်ပါအောင်မလားရှင်ဖြစ်လာနိုင်ပါအောင်မလားအကဲ
ဟာဘိတ်လမ်းဝေးပါတယ်မီဒီယာဟာစရုပ်ထမန္တန်ဆိုတာဟာတကယ်တော့ဒီမိုကရေစီနိုင်ငံတွေအတွက်ပြောတဲ့ကိစ္စသာဖြစ်ပါတယ်ဒီမိုကရေစီနိုင်ငံတွေမှာအစိုးရမန္တန်300ရှိတယ်တရားစီရင်ရေးဥပဒေပြုရေးစီမံခန့်ခွဲရေးပေါ့လေအုပ်ချုပ်ရေးစသဖြင့်အပိုင်သုံးပိုင်းရှိတယ်ဆိုတော့မီဒီယာကဒီသုံးပိုင်းလုံးကိုသူတို့ထိန်းကုပ်ပေးတယ်ကြီးနှိုင်းပေးတယ်စောင့်ကြည့်ပေးတဲ့အတွက်ကြောင့်သူတို့စရုပ်ထမန္တန်လို့တင်စားပြီးတော့တချို့ကအတိတ်ပဲဖွင့်ရပါတယ်တခြားသောအတိတ်ပဲဖွင့်ဆိုချက်တွေလည်းရှိရပါလေဥပမာအဖြစ်ဒါပြည်သူလူထုရဲ့အယူအဆကိုတိဆောက်ဖို့အတွက်မီဒီယာကပံ့ပိုးပေးတယ်မီဒီယာပေါ်မှာအခြေခံပြီးတော့မီဒီယာရဲ့ပြည်သူ့ရဲ့သတင်းအချက်အလက်ဒီပေါ်မှာအခြေခံပြီးတော့ပြည်သူလူထုကဒီမူဝါဒနဲ့ပတ်သက်တဲ့အယူအဆတစ်ခုကိုသူတို့ဖန်တီးလာတယ်ဖော်ထုတ်လာတယ်ဆက်သဖြင့်ပေါ့လေအဲ့လိုမျိုးကြောင့်လည်းပဲဒါမီဒီယာဟာသိအရေးပါတယ်မ
မန္တန်ကြီးတရားဖြစ်တယ်လို့တင်စားပြီးပြောကြတာလည်းရှိပါတယ်။ဒါပေမဲ့ဒီလိုဖြစ်ဖို့အတွက်ကတော့မီဒီယာကိုတံပိုးထားတတ်ဖို့စိတ်လိုပါတယ်။အာဏာပိုင်တွေကတံပိုးထားလို့ပြည်သူလူထုကလည်းတံပိုးထားဖို့စိတ်လိုပါတယ်။ဒီမိုကရေစီနိုင်ငံကြီးတွေမှာတော့အစိုးရကမူဝါဒအစ်စ်သူတို့ရဲ့သဘောထားတွေကိုပေါင်းစုံပြည်သူလူထုကိုချခင်းပြကျင်တယ်ဆိုရင်မီဒီယာတဆင့်သူတို့ပြောပြတာပါပဲ။ဥပမာခေါင်းက BBC မှာဆိုလို့ရှိရင်Mr. David Frost, who does not know about it, Breakfast with Frost, so that program will look at it. The thing that he did a book of newsmaker, but when he did a book of it, he was a book of it, and he was a book of it, and he was a book of it. အဲ့ခါမှာအဲ့ဒီတောင်စီပုဂ္ဂိုလ်တွေကလည်းပဲသူတို့ break လုပ်ခင်တဲ့သတင်းတွေကိုအဲ့ဒီအစီအစဉ်မှာကိုပြောထားတာကြပါပဲ။သိအရေးပါတဲ့အစီအစဉ်ဖြစ်ပါတယ်။ဟိုတုန်းကလုပ်ခဲ့တဲ့ဒါနမူနာတစ်ခုကိုကျွန်တော်ပြောတာဖြစ်ပါတယ်။ဆိုတော့ကျွန်တော်မြန်မာနိုင်ငံမှာကတော့အဲ့ဆိုရတာရောတောင်စီရဲ့ပုံစံတွေပေါ့လေ news maker တွေကရောမီဒီယာတွေကိုတောက်ထိယုံကြည်အားကိုးသလားပြည်သူလူထုကရောယုံကြည်အားကိုးသလားဆိုတာမျိုးအဲ့အစင်းကြီးရောက်ကတော့အတော်လေးခိုင်းရင်လည်းမယ်လို့ထင်ပါတယ်ခင်ဗျအထူးသဖြင့်အခုလိုနှိတ်ကိုခံရတဲ့အချိန်မျိုးမှာတော့လွတ်အလွန်ကိုအလံဝေးနေသေးတယ်လို့ပြောမှာဖြစ်ပါတယ်မသိဘူး
ကျော်စံသားရဲ့မြမရေးသုံးသက်ချက်ကိုနားဆင်ကြရတာဖြစ်ပါလေရှင်အခုဆက်ပြီးတော့ကိုရနိုင်စီစဉ်တင်ဆက်ပေးထားတဲ့အားကစားခန္ဓာနားဆင်ကြရအောင်ပ
ါဥရောပမှာတော့အမဘေးဘောလုံးပွဲတွေစတင်လိုက်ပါပြီအင်္ဂလန်ပရီးမီယာလိအမဘေးဘောလုံးပွဲတွေကိုပြီးခဲ့တဲ့သတင်းဘက်ကမှစတင်လိုက်ပြီးတော့တနေ့ကျော်ကျော်လောက်ဘောလုံးပွဲတွေနဲ့ဝေးနေတဲ့ပရိသတ်တွေလည်းခွင့်ပြုလာအားပေးခဲ့ကြတာကိုတွေ့ကြရပါတယ်ဒါကြောင့်ဘောလုံးပွဲတွေဟာပရိသတ်တွေအားပေးတဲ့အတူပို့ပြီးတော့နိုင်နိုင်ဆိုင်ဆိုင်နဲ့အသက်ဝင်လာခဲ့တယ်လို့လည်းပြောရမှာပါဒီနေ့ပရီးမီးယားလိဂ်ရဲ့ဘောလုံးရာသီပထမဆုံးအဖွဲ့ပွဲစဉ်ကိုတော့တောက်ကြနေကတန်တက်အသင်းဖြစ်တဲ့ Brentford နဲ့ Arsenal တို့ကစားခဲ့ကြပြီးတော့ Brentford ကငကိုးကိုမရှိနဲ့နိုင်သွားခဲ့တာကြောင့် Arsenal ဟာအဖွဲ့ပွဲစဉ်မှာပဲရှုံးပွဲနဲ့တွေ့သွားခဲ့ပါတယ်အခုဒီမှာတန်တက်တဲ့အသင်းကိုပွဲဥတွေရှုံးတာဟာအာယီပရိသတ်တွေအတွက်တော့စိတ်ပျက်စရာရလဒ်ဖြစ်ပြီးတော့ဒီထဲမှာရွန်ဒါနိုင်ငံကသမ္မတလည်းပါပါတယ်။ Brentford ကိုရှုံးတဲ့အတွက်ရွန်ဒါသမ္မတပေါ်ကာဂါမီကတော့သူ့ရဲ့ Twitter ကနေ Arsenal အသင်းကိုအကြီးအကျယ်ဝေဖန်ထားပါတယ်။စနေနေ့ကပွဲစဉ်တွေမှာတော့ Manchester United ကအိမ်ခွင်းမှာ Leeds United ကို 5-2 နဲ့နိုင်ပါတယ်။ Man U ရဲ့ 5-2 မှာ Fernandes က 3-2 သွင်းပြီးတော့ Pogba က 4 ချိန်ဂိုးသွင်းခဲ့ရအောင်ဖန်တီးပေးခဲ့တာပါ။ကျန်တဲ့ပွဲစဉ်တွေမှာတော့ Chelsea က Crystal Palace ကို 3-2 မရှိ Everton က Southampton ကို 3-2 Leicester က Wolves ကို 2-2 မရှိနဲ့နိုင်ပြီး Liverpool က Norwich City ကို 3-2 မရှိနဲ့နိုင်ပါတယ်။တနင်္ဂနွေနေ့က Spurs နဲ့ Champion Man City တို့ပွဲမှာတော့ Spurs က Man City ကို 2-2 မရှိနဲ့နိုင်သွားခဲ့ပါတယ်။ Spurs အတွက်တလုံးနဲ့တော့အနိုင်ဂိုးကိုတော့ Down Korea Tight စစ်မှု Human Song ကတွင်းခဲ့တာပါ။ Man City ရာဒီပွဲရှုံးသွားတဲ့အတွက် Premier League သမိုင်းတစ်လျှောက်မှာလည်းChampion League ထဲမှာအဖွဲ့ပွဲစဉ်ရှုံးတဲ့တတိယမြောက်အသင်းဖြစ်သွားခဲ့ပါတယ်။ဒီပွဲမှာ Spurs ကနေ Man City ကိုပြောင်းနေတယ်လို့ပြောထားတဲ့အင်္ဂလန်တိုက်စစ်မှု Harry Kane တော့မပါခဲ့ပါဘူး။ဒါပေမဲ့ Spurs အသင်းကတော့နီးပြတဲ့လက်ထက်မှာပို့ပြီးတော့ဒွန်းဒွန်းတိုက်တိုက်နဲ့တံပြန်တိုက်စစ်တွေကိုလည်းမြင်မြန်ဆန်းဆန်းကစားသွားခဲ့ပြီးတော့ပရိသတ်တွေအတွက်တော့အားရစရာခြေစွမ်းကိုပြနိုင်ခဲ့တယ်လို့ဆိုရမှာပါ။ဒီအဖွဲ့ပွဲစဉ်တွေမှာတရေပွဲတစ်ပွဲမှမရှိတာကြောင့်တဲ့တင်းကသုံးပတ်ရထားပြီးတော့မယူကဂိုးကွာချချက်၄ဂိုးနဲ့ရားထိတ်မှရောက်နေပြီးအဲဒီနောက်မှာတော့ Chelsea နဲ့ Liverpool တို့ဒုတိယနဲ့တတိယနေရာတွေမှာရှိနေပါတယ်ခင်ဗျာ Premier League ဘက်ကဘောလုံးသမားအပြောင်းရွှေ့ဒီဘက်မှာတော့ Chelsea က Inter Milan မှာကစားနေတဲ့ Belgian တိုက်စစ်မှု Lukaku ကိုပေါင်98တန်းခွဲနဲ့ဝယ်လိုက်ပြီးတော့၅နှစ်စာချုပ်ချုပ်လိုက်ပါတယ် Lukaku ကို၅နှစ်စာချုပ်ချုပ်နိုင်လိုက်တာနဲ့ပတ်သက်ပြီးတော့ Chelsea နေပြ Thomas Tuchel ကတော့
Well, we're very happy to have Romelu back in the club and in addition to our squad, we think...
Lukaku ကိုအသင်းမှာပြန်ခေါ်နိုင်တဲ့အတွက်ကျွန်တော်တို့ဝမ်းသာပါတယ်။လူပုဂ္ဂိုလ်အရာပဲကြည်ကြည်နောက်ပြီးကစားအားတို့ကစားတဲ့အမြန်နှုံတို့ကိုပဲကြည်ကြည်ကျွန်တော်တို့အတွက်တော့သူကအကောင်းဆုံးဖြစ်ပါလိမ့်မယ်။ပြီးတော့သူကခန္ဓာကိုယ်ကြံ့ခိုင်မှုရှိပြီးကစားအားကောင်းပါတယ်။ပြီးတော့အတွေ့အကြုံလည်းရှိပြီးအသင်းအတွက်လည်းအများကြီးအထောက်အကူဖြစ်ပါလိမ့်မယ်။ဒါကြောင့်ကျွန်တော်တို့အားလုံးကသူ့ကိုစာချုပ်ချုပ်ဖို့ကြိုးပမ်းခဲ့တာဖြစ်ပြီးခွန်နိုင်လိုက်တဲ့အတွက်လည်းဝမ်းသာပါတယ
်။ Chelsea အနေနဲ့ကိုသွင်းအားကောင်းတဲ့ Lukaku ကိုခွန်နိုင်လိုက်တဲ့အတွက်တိုက်ဆက်ပိုင်းမှာပို့ပြီးတော့အားကောင်းလာဖို့ရှိတယ်လို့လည်းကြောင်ကျင်သူတွေကသုံးသပ်နေကြပါတယ်။တစ်ဖက်မှာလည်း Manchester United ကတော့ Real Madrid မှာကစားနေတဲ့ပြင်သစ်နောက်တန်းလူ Rafael Varane ကိုပေါင်း40တန်းနဲ့ဝယ်ယူလိုက်ပါတယ်။
I'm very happy and very excited to start this new journey for me.
ကျွန်တော်အနေနဲ့စာမျက်နှာပြည်တစ်ခုစတင်ရမှာမို့လို့ဆေးလို့ရမိပါတယ်။အသေးအောင်နဲ့လည်းကောင်းပါတယ်။ဒါပေမဲ့ဒါကကျွန်တော်တို့စာမျက်နှာပြစ်ပါဒီလိုပြောလာတဲ့အတွက်အယံပြောပါတယ်။ And I'm very happy to be
here. နိုင်ငံကဗရန်ကိုလေးနဲ့စာချုပ်ချုပ်လိုက်တာဖြစ်ပြီးတော့တကယ်လို့နှစ်ဖက်သဘောတူညီမှုရတယ်ဆိုရင်တော့နောက်ထပ်တစ်နှစ်စာချုပ်သက်တမ်းတိုးဖို့အချက်လဲစာချုပ်ထဲမှာထည့်သွင်းထားပါတယ်။ဗရန်ဟာမန်ယူမှာကျောနံပါတ်19ကိုဝတ်ဆင်သွားမှာဖြစ်ပြီးတော့ပြီးခဲ့တဲ့ Leeds နဲ့ပွဲမှာတော့ Old Trafford မှာသူ့ကိုပရိသတ်တွေနဲ့အတင်းကမိတ်ဆက်ပေးခဲ့ပါရခင်ဗျာဒီနေ့နိုင်ငံဘက်မှာတော့ PSG အတင်းကို Champions League ဖလားရဖို့ကသူ့ရဲ့အိမ်မက်ဖြစ်တယ်ဆိုပြီးတော့ Messi ကပြောလိုက်ပါတယ် Barcelona ကနေ PSG အတင်းကိုပြောင်းသွားပြီးတဲ့နောက် Messi ကအဲ့လိုပြောလိုက်တာပ
ါ Vamos a ayudar a intentar de dar el máximo vengo con muchísima ilusión con más ganas que nunca
ကျွန်တော်ဒီကိုပြောင်းလာတာကကျွန်တော်ဘက်ကအကောင်းဆုံးကစားပြီးအသင်းကိုကူညီပေးဖို့ပါကျွန်တော်အရင်ကလည်းအချိန်ချင်းပြောခဲ့ပါတယ်ကျွန်တော်ရဲ့ရည်မှန်းချက်ကချန်ပီယံလိဖလားကိုနောက်တစ်ချိန်ရဖို့ပါကျွန်တော်ရဲ့အိမ်မက်တွေအဲ့ဒီရည်မှန်းချက်တွေအောင်မြင်ဖို့အတွက်အခွင့်အရေးတွေပိုရနိုင်မဲ့အကောင်းဆုံးနေရာလို့ကျွန်တော်ထင်ပါတယ
်ပြည်စီစဉ်ဟာစနေနေ့ကပွဲမတိုင်ခင်ဒီနေ့သူတို့ခေါ်လိုက်တဲ့မက်ဆီရာမော့စ်ဒေါနာရူမာဝနောဒမ်နဲ့ဟာကီမီတို့ကိုအသင်းနဲ့မိတ်ဆက်ပေးခဲ့ပါတယ်PSG ဟာ Messi ကိုတနစ်ကိုပေါင်35သန်းနဲ့နှစ်နှစ်စာချုပ်ချုပ်ခဲ့တာပါ။ဒါမဲ့လည်း PSG အသင်းဟာ Messi ကိုခေါ်ပြီး24နှစ်အတွင်းမှာပဲ Messi ရဲ့ဘောလုံးကန်အင်ဂျီအထည်ပေါင်း 83,000 လောက်ရောင်းရပြီးတော့စုစုပေါင်းယူရိုငွေလည်း156သန်းလောက်ရသွားခဲ့တာကြောင့်24နှစ်အတွင်းမှာပဲ PSG အသင်းဟာနှစ်ဆကျော်မြတ်သွားခဲ့တယ်လို့ဆိုရမှာဖြစ်ပါတယ်ခင်ဗျာ။ဂျာမနီဘက်မှာတော့အနောက်ဂျာမနီနဲ့ Bayern Munich တိုက်စစ်မှုဟောင်း Gerd Müller ခွဲလွန်သွားခဲ့ပါပြီ။ဂတ်မူလာဟာဩဂတ်လ15ရက်နေ့ကတနင်္ဂနွေနေ့မှာခွဲလွန်သွားခဲ့တာဖြစ်တယ်လို့သူ့ရဲ့အသင်းဟောင်းဖြစ်တဲ့ဘိုင်းယားမြူနစ်ကတနင်္ဂနွေနေ့မှာကြေညာပါရယ်။ဂတ်မူလာခွဲလွန်သွားတာဟာဘိုင်းယားအသင်းတွက်ရောပြိဿတွေအတွက်ပါဝမ်းနည်းစရာကောင်းတဲ့နေ့တစ်နေ့ဖြစ်ပြီးတော့သူဟာသမိုင်းတစ်လျှောက်အကောင်းဆုံးတိုက်ဆက်မှုတွေကတယောက်ဖြစ်တယ်ဆိုပြီးတော့ဘိုင်းယားအသင်းရဲ့ဥက္ကဋ္ဌဟာဘတ်ဟိုင်နာကပြောပါရယ်။ဂတ်မူလာဟာဂျာမနီနဲ့ဘိုင်းယားမြူနစ်အတွက်ထိတန်းတိုက်ဆက်မှုတယောက်ဖြစ်ပြီးတော့အနောက်ဂျာမနီနဲ့တူ1984ကမ္ဘာဖလားနဲ့1982ဥရောပဖလားတွေကိုအနိုင်ရခဲ့ပြီးတော့ဘိုင်းယားမြူနစ်နဲ့အတူတော့ဥရောပချန်ပီယံစ်လိဂ်ကို84 85 86ခုနှစ်တွေမှာ၃ကြိမ်ဆက်တိုက်ပိုးဆွဲခဲ့တာဖြစ်ပါတယ်။ဒါပြင်သူဟာဂျာမနီအတွက်62ပွဲမှာ68ဂိုးဘိုင်းယားအတွက်တော့ဘွန်ဒက်စလီဂါမှာ365ဂိုးအပါအဝင်စုစုပေါင်း566ဂိုးသွင်းပေးခဲ့သူဖြစ်ပြီးတော့ကမ္ဘာဖလားသမိုင်းမှာတော့14ဂိုးနဲ့တတိယဂိုးအများဆုံးသွင်းထားသူဖြစ်တယ်ဆိုတာတင်ပြရနေပဲဒီတစ်ပတ်ရဲ့အားကစားကဏ္ဍကိုဒီမှာပဲအဆုံးသတ်လိုက်ပါတယ်ခင်ဗျာ
ကိုရနိုင်တင်ဆက်ပေးခဲ့တဲ့အားကစားခန္ဓာနာဆင်ခဲ့ရတာဖြစ်ပါတယ်ရှင်အပတ်စဉ်ခန္ဓာအစီအစဉ်တွေကတော့ဒီလောက်ပါပဲအခုဆက်ပြီးတော့ဗုဒ္ဓပူညာရဲ့နောက်ဆုံးရသတင်းချင်းချုပ်ကိုကျော်ကျော်သိန်းပြပြပေးပါရှင
်အာဖဂန်နစ္စတန်နိုင်ငံကာဘူးမြို့တော်နိုင်ငံကလေဆိပ်ကနေကယ်ဆယ်ရေးအစီအစဉ်ကိုအမေရိကန်ပြည်ထောင်စုကအရှိန်မြှင့်လှုပ်ဆောင်သွားဖို့ရည်ရွယ်ထားပြီးတရက်ကိုလူ9000ကနေ9000ကျားလေရင်နဲ့ကဲထုတ်ဖို့မှန်းထားတယ်လို့တာဝန်ရှိသူတွေကပြောပါတယ်။အင်္ဂါနေ့အထိဆိုရင်တော့လူပေါင်း3200ကျော်ကိုကဲထုတ်ထားပြီးပါပြီ။မြန်မာနိုင်ငံမှာလူငယ်နဲ့နေဆယ်လီနာရဲ့အတွင်းကိုဗစ်ရောဂါအတွက်တခွဲနမူနာပေါင်း11900ကျော်စစ်ဆေးခဲ့တာမှာရောဂါပိုးကူးစက်သူ2888ယောက်တွေ့ခဲ့ပြီးသေဆုံးသူက163ယောက်ရှိတယ်လို့စစ်ကောင်စီကျန်းမာရေးဌာနရဲ့ဒီကနေ့ည7နာရီထုတ်ပြန်ချက်မှာဖော်ပြထားပါတယ်။ကမ္ဘာပေါ်မှာကိုဗစ် -19 ရောဂါကြောင့်သေဆုံးမှုလုံးနှစ်ဆတိုးလာတဲ့နိုင်ငံတွေထဲမှာအမြန်ဆုံးနှိုးနဲ့တိုးနေတဲ့နိုင်ငံ၁၀နိုင်ငံထဲမှာ9နိုင်ငံဟာအာဆာပစိဖိတ်ဒေသကဖြစ်တယ်လို့ Our World in Data Online သိပ္ပံစာဆောင်မှာဖော်ပြထားပါတယ်။အဲ့ဒီ9နိုင်ငံထဲမှာမြန်မာနိုင်ငံနဲ့အတူဗီယက်နမ်နဲ့ဖီဂျီနိုင်ငံတို့ကထိပ်ဆုံး9နိုင်ငံထဲမှာပါနေပါတယ်။ကိုဗစ် -19 ရောဂါကကိုယ်စိတ်ထိုးသူတွေဟာသူတို့နိုင်ငံသူနိုင်ငံသားတွေပေါ်ချက်ချင်းမြင့်တာပြလို့ရတခုလှုပ်ဆောင်တာပဲဖြစ်တယ်လို့ပုံရဲမင်းကြီး Francis ကပြောပါတယ်။online နဲ့ရုပ်မြင်သံကြားတို့ကနေဒီကနေ့ထုတ်လင်းပြသတဲ့အများပြည်သူတို့ပန်ကြားချက်ထဲမှာပုံရဲမင်းကြီးကအဲ့လိုမိန့်ကြားထားတာပါ VOA ရဲ့ပင်တိုင်းဆောင်မရှင်တူလည်းဖြစ်ဝါရင်တင်းသမားတူလည်းဖြစ်သူဦးစီသူအောင်မြင့်ကိုမြန်မာစစ်ကောင်စီအာဏာပိုင်တွေကဩဂုတ်လ15ရက်နေ့ကဖမ်းဆီးထိန်းသိမ်းလိုက်ပါတယ်ခင်ဗျာ
ပေါ်ပူညာရဲ့နောက်ဆုံးရသတင်းချင်းချုပ်ကိုကျော်ကျော်သိန်းပြပြပေးခဲ့တာဖြစ်ပါလိမ့်ရှင်ဒီနေ့ညအတွက်အစီအစဉ်ထုတ်လွှင့်ရမှုကအလိမ်မာဖြစ်ပါတယ်ဆက်ပိုင်းဆိုင်ရာအင်ဂျင်နီယာကတော့ Basco Bolores နဲ့ Voidex Zonyet တို့ဖြစ်ပါတယ်ကျွန်မကတော့ Sumo မှာဒီညအစီအစဉ်တွေကိုတာဝန်ယူတင်ဆက်ပေးခဲ့တာဖြစ်ပါတယ် VOA ကိုနားတော်တာဆင်ခဲ့ကြတဲ့ရှူစားခဲ့ကြတဲ့အတွက်ကျေးဇူးအထူးပဲတင်ရှိပါတယ်တော်ရရှင်များနဲ့တကွမြန်မာပြည်သူပြည်သားအလုံးဘေးပြာဝေးကွာလို့လိုရာဆန္ဒပြကြပါစေရှင်
this program.